of America in Burmese.
American Piran Sumira, Washington DC Gane, U in Yamaba in Sitin in the town of Sekune, Mila Sanea in Ganyaba in Sitinago, Yama Sanotinako Nayanis and Iti, Lindum Das, Sakon, Sanga, Tonsen in it, Lind Lamida Piako, the Rogani Tolan Penavishin. A poor ordinator taking out the Dinago to Matan Lautin Piato Mava. Prashan and Gama Pikiran Sali Nigerian, Coronavirus Gukantadu, the town to town in Basisi, Dushi Kirajan. ကူးစက်မှုပေါင်း2သိန်း300ကျော်သွားပါပြီ။ဒီအရေအတွက်ဟာအမေရိကန်ပြည်ရင်ကမ္ဘာမှာကိုဗစ်-19လူနာဒုတိယအများဆုံးလက်ဖြစ်ပါတယ်။ရောဂါပိုးစစ်ဆေးမှုပေါင်း9သရမ80%ကျော်လောက်ထားတဲ့ရုရှားနိုင်ငံမှာသေဆုံးသူနောက်ထပ်190ခန့်ရောက်ဒေါ်လာနဲ့အတွဲစုစုပေါင်း2000တရာကျော်ရှိပါတယ်။ကယောဂါနဲ့ဆက်ပြီးရင်ဆိုင်နေရပေမဲ့ရုရှားအမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာအတွားလာကန့်သတ်မှုတွေလျှော့ ริกามาเนสินซิเซมุตรงเต็งเราเนี่ยซิเซมุบางสุสุบางเซตันจอที่ยาวาเราไม่รู้ตอนนี้หลานเอกพิจารณาเลย
These additional sites are helping us ensure access.
ท่านมันโดเฉพาะในทารานี่อารีมาอเมริกันปิดวิดาอารมณ์ตายามเข้าใจไปปุ่มสูบดันหนูซิซิขันเอาตู้สูยาเข้ากับอาตุนคนใส่ลูกไก่ในวาระลูกตำนานฟังมาเปลี่ยนสุดราวาคือเดลกอมนี่ก็ติดอยู่ทั่วทารานี่เนี่ยลูกขนาดกูเรียกโคโรนาไวรัสโบปีซากุซิซิโบมาจากเห็นตัวมีสาวนามเอลูเลอเมริกันซีนียาชิเดียวกับตอนนี้ชาวเด็กก็เปลี่ยนสุดไปเลยโคโรนาไวรัสกุเซปเป็นบาหมูเทนชาวเยกันนาชาติโกซอดลินพีชอปไปเลยมาโกตุนในโซยจังที่เนสุดออกมาทัศน์ยามาเปียวสุเมลูอเมริกันไทยแดนจะมาเยียชิดาตาแอนนี่ฟาวชิกาเปียวไลบาร์เอกันนาหมูเรพีชอปไปเรนี่มาตำราเอฟิโรยาเส้นตรงเส้นฟ้าเซซีสองยามาจัมบิจัตุโกมาไลนาบุสุเยในกระดวันโคโรนาไวรัสปุกเจนันกุเซมุตโดมินยาชิลานจังสุดๆก็มีกูเปียวจะตัวเมลูกูเซยอกาเซียอเมริกาไทยแดนปิญญาเชตตาฟาวชิกานิวยอร์กไทม์ตื่นสายเนี่ยด้วยส่งมิญญาคามาเปียวสุไลดาวากันตามูเรนิมยาชันซันชอบไปไล่ยิงลูกแต่ด้วยส่งชงยงในมหัพเป้ปงมาเชนิเรียพูนองในตอนไหนในลูเลเปียวบาร์เลยกันตามูเรนิมยาพีชอบไปไล่จีอาพีลูกจะมาเย็นเนี่ยตำราทรัมป์สุยาพ่อเย่ซีบอยเย่อุ้มหมอลาเซมัยซีซินเรปอมาวาที่เคยลาเซมในลูเลจะมาเย่ปิญญาเชนิกาตรีปีทาบาร์เลยအထက်လူတော်ကျမကြီးပညာရေးအလုံသမားကြီးနဲ့ပင်စင်အကျိုးခံစားခွင့်ရရာကော်မတီကအလုံနဲ့အကြောင်းတွေကိုလုံခြုံစိတ်ချစွာပြန်ဖွင့်နိုင်ရင်ကြားနာမှုမှာတော့ဒေါက်တာဖောက်ချီအပါဝင်ထိတ်တန့်အရာရှိလေးဦးကိုခေါ်ယူမင်းများမှလည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်သူသမ္မတမိုက်ပန်စတိုးနဲ့အနီးကပ်ရှိသူနေရာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပေမဲ့အင်ပီရိုမှာအခြေအနေတွေကိုကောင်းကောင်းထိန်းချုပ်ထားနိုင်ကြောင်းသမ္မတကပြောဆိုလိုက်ပါတယ်။သမရနဲ့သူသမရတို့နဲ့အနီးကပ်ရှိနေသူနေရာမှာယောဂါပိုကူးဆက်ခံရတဲ့အပေါ်တင်းထောက်တွေရဲ့မင်းမြတ်ချက်ကိုသမရထောင်ကမနေ့ကဖြေကြားရမှာပြောဆိုလိုက်တာပါသမရအင်ဂရိုကကာယောဂါတွန့်ပြန်ဆောင်ရေးလုပ်ငန်းအဖွဲ့ဝင်တွေဖြစ်တဲ့ကူးဆက်ယောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီကူးဆက်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးဒေါက်တာရောဘတ်ရက်ဖီးလ်နဲ့အစားစာနဲ့စီဝါစီမံကုကဲရေးဌာန FDA အကြီးကဲဒေါက်တာစတီဗန်ဟန်ဒိုလည်းယောဂါပိုတွေ့လူနာနဲ့အနီးကပ်ရှိခဲ့တဲ့နောက်ပိုင်းတိကျခွဲနေနေကြတာပါဒီလိုအခြေအနေတွေကြောင့်အင်ဂျီရောမှာနှာခေါင်းစည်းတွေကိုပြီးတော့သွာလာလုပ်ကင်လာတာကိုလည်းတွေ့လာရပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နေရာချင်းမှာအင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေတိုးလာနေကြောင်းအမေရိကန်တာဝန်ရှိသူတွေလာတဲ့ချီသတိပေးပြောဆိုလာပေမဲ့ပင်နိုင်ငံရဲ့လက်ချက်လဲဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကကွေးစေးထုတ်လုပ်ဖို့ကမ္ဘာ့သမအပြိုင်ဆိုင်ကြိုးပမ်းနေကြတဲ့သိပ္ပံသုတေသနလုပ်ငန်းတွေအပေါ်ဆိုင်ဘာတိုက်ခိုက်ရေးသမားတွေပြင်မှတ်ထားလာကြတဲ့အခုလိုချိန်မှာတော့တရုတ်နိုင်ငံကိုလက်ညှိုးထိုးဖို့ခြေလှမ်းပြင်လာနေပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI နဲ့ပြည်ထရေးဝန်ကြီးဌာနကလာမယ့်ရက်ပိုင်းအတွင်းပူရဲထုတ်ပြန်မှုစီစဉ်ထားတယ်ဆိုတဲ့သတိပေးချက်မှာကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးကုသရေးနဲ့ပိုးစစ်ဆေးစမ်းသပ်မှုတွေနဲ့သက်ဆိုင်တဲ့သုတေသနပြုချက်တွေကိုတရုတ်နိုင်ငံကအွန်လိုင်းကနေဖောက်ထွင်းခွင့်ယူဖို့ကြံစည်နေကြောင်းဆွဆွဲထားတယ်လို့ဆိုပါတယ်Red Point Cyber Security Company အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်ပြည်ထရေးဝန်ကြီးဌာနရဲ့အစီအမံတည်င့်အချက်လက်ဖလှယ်ရေးလုပ်ငန်းအဖွဲ့ဝင်လည်းဖြစ်တဲ့ Touch Brushshaw ကအဲ့ဒီသတိပေးချက်ထုတ်ပြန်တဲ့အစီအစဉ်ကိုသတင်းလာနဲ့ VOA နဲ့တွေ့ဆုံမိမြန်ခါမှအတည်ပြုပြောကြားခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေကတော့မှတ်ချက်တစ်စုံတရာမပေးခဲ့ကြပါဘူးတဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31kHz 6833ည5.32kHz 6383ည5.57kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5.190kHz 6585တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင် မင်္ဂလာပါရှင်ကျမများတင်ဆက်အောင်ပါတရင်းလေးကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ရခိုင်ပြည်နယ်ကလည်းနဲ့ကိုင်ပဋိပက္ခတွေနဲ့မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါဖြစ်ပွားမှုအခြေအနေတွေနဲ့ပတ်သက်တဲ့ကိစ္စတွေကိုကုလသမဂ္ဂလူမျိုးရေးကောင်စီမှဒီသတင်းပတ်သက်ဆွေးနွေးဖို့ရှိနေပါတယ်ကြာသပတေးနေ့မှာစီစဉ်ထားတဲ့တကပိတ်စည်းဝေးကိုကျင်းပဖို့ဖရီးဒိတ်နိုင်ငံကတောင်းဆိုခဲ့တာဖြစ်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကပါဝင်ဆွေးနွေးမှာဖြစ်ကြောင်းလည်းတန်တမန်အတိုင်းဝိုင်းကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါတယ်ဒီခိုင်ပြည်နယ်တွင်အပိလာနောက်မိုင်းလုံးကကိုဗစ် -19 တက်ခွဲနမူနာတွေတည်ဆောင်လာတဲ့ကုလသမဂ္ဂအမှတ်တံဆိပ်ပါကာဒစီတက်ခိုက်ခံခဲ့ရတဲ့အတွက်မြန်မာနိုင်ငံသားရင်မောင်းတည်ဆုံပြီးကျန်းမာရေးဝန်ထမ်းတဦးလည်းဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုကိုကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ထားခဲ့ပြီးတော့ပြည်နယ်ပြည်သူမှုရှိရှိစုံစမ်းစစ်ဆေးဖို့ကိုလည်းတောင်းဆိုခဲ့ရပါ။ကမ္ဘာတစ်ဝှမ်းကပ်ရောဂါနဲ့ကြုံရခြင်းလက်နက်ကင်ဖွဲ့တွေအပြည့်အချာဖို့ကုလသမဂ္ဂနဲ့တန်တမန်တွေကတိုက်တွန်းနေချိန်မှာတိုက်ခိုက်မှုနဲ့ကြုံရရတာဖြစ်ပါတယ်။မြန်မာစစ်တပ်ကတော့ကုလသမဂ္ဂအတွင်းအကျိုးရေးတိုက်တွန်းချက်အရာလေးလနီးပါးကြားတစ်ဖက်သက်ရဲ့ဆဲမင်းအကြောင်းမကြသေးခင်ကပဲကြေညာခဲ့ပေမယ့်အကြမ်းဖက်အဖွဲ့အစည်းဖြစ်တက်မှတ်ထားတဲ့လက်နက်ကိုင်အဖွဲ့တွေလှုပ်ရှားရနေနေပြီးမပါဝင်ကြောင်းပြောဆိုရပါဒီအတွက်လည်းမြန်မာစစ်တပ်အကြမ်းဖက်အဖွဲ့အစည်းဖြစ်တက်မှတ်ထားတဲ့အေရခိုင်လက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေတော့ပါဝင်မှာမဟုတ်ပါဘူးတချိန်လေးမှာပဲဒီလာဆန်းကတစ်ဖက်သက်အပြည့်ရဲ့ရေးသက်တမ်းတူကြောင်း AA အဖွဲ့နဲ့မဟာမိတ် MNDAA ကိုကန်တက်ဖွဲ့ TNL တောင်းပလောင်ဖွဲ့ကလည်းပူးပေးကြေညာထားပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့ရဲ့တစ်ဖက်သက်အပြည့်ရဲ့ကြေညာချက်တွေကိုတော့အပြည့်အနံအတိမတ်မပြုခဲ့ကြပါဘူးရှင်။ကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းထပ်ပြီးတော့ရိုက်ခတ်လာနိုင်တဲ့အပေါ်မှာစိုးရိမ်မှုတွေကြောင့်အာရှအစုရှယ်ယာဇင်းတို့နေဒီကနေ့ကျဆင်းခဲ့ပါတယ်။တိုကျိုနီကေးအညွန်ကင်းကသုံးရာထက်တမ100ခန့်နှုန်း၊ဟောင်ကောင်ဟန်ဆိုင်အညွန်ကင်းက100ခန့်နှုန်း၊အော်စတြေးလျ SMB အညွန်ကင်းက400ခန့်နှုန်းနဲ့အင်္ဂါနေ့နောက်ပိုင်းတောင်ကိုရီးယားရှန်ဟိုင်းနဲ့ထိုက်ပေအစုရှယ်ယာစီးကွက်တွေလည်းတိတိတတ်တာကျဆင်းခဲ့ပါတယ်။American အဓိကအစုရှယ်ယာတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq အညွန်ကိန်းတွေကတော့100ခန့်နှုန်းအောက်ကိုဆန်းစင်ခဲ့ပါတယ်။ American အဓိကရေနံစည်ဖြစ်တဲ့ West Texas ရေနံစည်တစ်စီးကို24.42 ဒေါ်လာနဲ့1.1ခန့်နှုန်းမြင့်တက်ခဲ့တယ်လို့နိုင်ငံတကာဆန်ဖြစ်တဲ့ Brent ရေနံစည်စီးကတော့တစ်စီးကို29.88 ဒေါ်လာနဲ့3.500ခန့်နှုန်းပြန်ကျက်ခဲ့ပါတယ်။ကမ္ဘာနေတဝန်းစီးပွားရေးအခြေအနေတွေတဖြည်းဖြည်းပုံမှန်အခြေအနေကိုဥတည်နေပေမဲ့အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစစ်ဆေးမှုပိုတိုးမလွတ်နိုင်သေးတာနဲ့ကာကွယ်ဆေးတွေ့ဖို့ချက်ချင်းမလွယ်ကူနိုင်သေးတဲ့အခြေအနေတွေကြောင့်စီးပွားရေးဈေးကွက်ပြန်ပြီးတော့နလန်ထူဖို့ခက်ခဲလိမ့်မယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ရှင်Twitter လူမှုကွန်ရက်ဆန်မျက်နှာအသုံးပြုသူတွေကြားမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့မှားယွင်းတဲ့သတင်းချက်လက်တွေအခြေအနေလွှဲမှားစေတဲ့သတင်းတွေကိုသတိထားနိုင်အောင်အမှတ်အစားတွေသတိပေးချက်အစ်စ်တွေထည့်သွင်းသွားမယ်လို့တင်းနှံနီက Twitter ကကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပြည်သူလူထုကြားကျန်းမာရေးလက်ညှိုးရေးဆိုင်ရာသတင်းအမှားတွေကိုတားဆီးဖို့ပြည်ခဲ့တဲ့မလအတွင်းက Twitter ကမူဝါဒအစ်စ်ချမှတ်လုဆောင်ခဲ့တာပါဒီနေ့အစောပိုင်းတုန်းကလည်းမမှန်သတင်းတွေကို Twitter အသုံးပြုသူတွေသတိထားမိစေဖို့အမှတ်သားပြသတိပေးချက်တွေကိုထုတ်ပြန်ခဲ့ပါတယ်အခုလက်တလောကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းတွေမှောင်ရင်ဖော်ပြနေရပြီးတွေ့ရတဲ့အပေါ် Twitter ဆာမျက်နှာကစမ်းစစ်လေ့လာပြီးရှင်းလင်းဖော်ပြခြင်းနဲ့မူရင်းသတင်းရင်းမြစ်ကိုသိနိုင်အောင်ပေါ်ပြပေးသွားဖို့ထပ်တိုးလှုပ်ဆောင်လာတာပါဒီသတိပေးစာတွေက Twitter ဆက်မျက်နှာအသုံးပြုသူတွေအမှားမှန်ဆန်းစစ်နိုင်ဖို့ရည်ရွယ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးတော့ထင်အောင်ထင်မှားဖြစ်စေမဲ့သတင်းမျိုးတွေကုတုံးအမှားတွေလူတဦးနဲ့တူခတ်ခွာခွာနေဖို့ကိုအရေးမကြီးတဲ့အောင်ပြောဆိုရေးသားမှုတွေလူတဦးချင်းစီနဲ့အစုအဖွဲ့တွေကိုအန္တရာယ်ဖြစ်စေမဲ့သတင်းမျိုးတွေကိုလည်းဆက်မျက်နှာကနေဖယ်ရှားသွားမယ်လို့ Twitter ကပြောပါတယ်အခုလိုသတိပေးချက်တွေကို Twitter လူမှုကွန်ရက်အပြင် AP နဲ့ Writer စတင်အပါဝင် Facebook Channel နဲ့စီစစ်ဆောင်ကြည့်အဖွဲ့တွေကလည်းသူတို့ဆက်မျက်နှာတွေကနေသတင်းလူသတင်းမားတွေကိုစီစစ်ဖယ်ရှားရမျိုးလှုပ်ဆောင်နေကြပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းပြည်နယ်အတုပအခမ်းအနားတစ်ခုမှာအထေကံဘုံခွဲတိုက်ခိုက်ခံရတာနဲ့ကဘူးမျိုးအနောက်ပိုင်းကစေယုံတီယုံကိုလက်နက်ကင်တပ်နဲ့တမားတွေဝင်ရောက်စီးနင်းတိုက်ခိုက်တာတွေကြောင့်အနည်းဆုံးလူ40ဝန်းကျင်သေဆုံးပြီးတော့လူအတော်များများဒဏ်ရာရခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်တာလီဘန်တို့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ဘူးလို့ချက်ချင်းပဲညှင်းဆိုလိုက်တာကြောင့် IS အကြမ်းဖက်သမားတွေတိုက်ခိုက်တာလို့တန်ပြန်ရှိနေကြပါတယ်။အာဖဂန်အရှေ့ပိုင်းကနန်ဂါဟာပြည်နယ်ကဩဇာကြီးတဲ့ရဲတပ်မှူးဟောင်းတယောက်ရဲ့အတုပအခမ်းအနားကျင်းပဖို့ လူတော်များများစုဝေးရောက်ရှိနေတဲ့အချိန်မှာအထေခံဘုံဘွဲတိုက်ခိုက်ခဲ့တာလို့ပြည်내အာဏာပိုင်တွေကပြောပါတယ်။အင်္ဂါနေ့မှာပဲအာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမြို့ကစစ်ရုံတရုံကိုလက်နက်ကင်တနတ်သမားတွေဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ73ဦးသေဆုံးပြီးတော့15ယောက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ပြည်ရဲ့ဝင်ကြီးဌာနကပြောပါတယ်။တိုက်ခိုက်ခံရတဲ့စစ်ရုံဟာဆွန်နီမွတ်စလင်တွေပြစ်မှတ်ထားတိုက်ခိုက်လေးရှိတဲ့ကဘူးမြို့အနောက်ပိုင်းလူနည်းစုရှီယာဘာသာဝင်နေနေထိုင်တဲ့အပိုင်းမှာရှိတာဖြစ်ပြီးအမျိုးသမီးသားဖွားစစ်ရုံလည်းဖြစ်ပါတယ်။အင်္ဂါနေ့ကတိုက်ခိုက်မှုတွေဟာအာဖဂန်ထောက်လှမ်းရေးကကဘူးမြို့ကအရေးကြီးတဲ့ IS ခေါင်းဆောင်၃ယောက်ကိုဖမ်းဆီးရမိရဲ့လို့ကြေညာအပြီးနောက်တည့်ရက်မှာဖြစ်ပေါ်တာပါ။မကြာသေးခင်ရက်တွေတဲ့အာဖဂန်နစ္စတန်နိုင်ငံတဝန်းစစ်သွေးကြွရရဲ့တိုက်ခိုက်မှုတွေညင့်ကျက်လာနေသလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာလည်းတဟုန်ထိုးတိုးလာနေပါရဲ့ရှင်။ငါနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင်။
ပြည်ထောင်စုလွှတ်တော်ခေါ်ယူခြင်းမတဲ့အခါမှာ COVID-19 ရောဂါကာကွယ်ရေးအတွက်လွှတ်တော်အမတ်တွေကိုဘယ်လိုကျန်းမာရေးစောင့်ရှောက်မှုတွေပေးမလဲဆိုတာကိုတင်ဆက်ပေးပါမယ်ကျွန်မစုစုပါ16စီမြောင်သွတ်တော်ပုံမှန်အစည်းအဝေးကိုအခုလ17ရက်နေ့ကစပြီးနေပြည်တော်မှာကျင်းပမှာဖြစ်လို့တရောင်မဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဝန်ထမ်းတွေမှာကိုဗစ်ရောဂါရှိမရှိစစ်ဆေးပေးတာကို3ရက်တာလှုပ်ဆောင်သွားမှာပါ။လာမယ့်13ရက်နေ့မှာအထောက်အကူပြုဝန်ထမ်းတွေဖြစ်တဲ့စီဝင်အရေးတာကဝန်ထမ်းတွေနဲ့လွှတ်တော်မှာရှိတဲ့ဝန်ထမ်းတွေအပါအဝင်ရင်မောင်းတွေကိုစစ်ဆေးသွားမယ်လို့သိရပါတယ်။ပြည်သူလွှတ်တော်ကိုယ်စားလှယ်တွေကိုတော့14ရက်နေ့မှာစစ်ဆေးမှာဖြစ်ပြီး15ရက်နေ့မှာတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုစစ်ဆေးသွားမယ်လို့သိရပါတယ်။ဒါပေမဲ့ရန်ကုန်ကနေရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်တချို့ကိုတော့အထူးအစီအစဉ်တစ်ခုအနေနဲ့ဒီကနေ့မှပဲစပြီးစခဲ့တယ်လို့နေပြည်တော်မှာရှိတဲ့ဒုတိယတိုင်းကျန်းမာရေးဦးစီးမှုဒေါက်တာမျိုးစုချီက VOA ကိုပြောပါတယ်
သမားရဲ့အချိုးစီရင်တကူကရန်ကုန်တိုင်းမှာတင်းအထုံလုပ်ထားတဲ့မြို့နယ်ဆယ်မြို့နယ်ကနေလာတော့ကိုယ်စားလှယ်များ ው ပါအဲ့ဒါတော့ဒီနေ့စစ်ပေးဖို့ဟိုတောင်းဆိုလာလို့သမားကဒီနေ့စစ်ပေးလိုက်တာပါဆင်ဟုတ
်စစ်ဆေးပေးမဲ့သတ်မှတ်ကာလ3ရက်အတွင်းမှာလူဦးရေ900ဝန်းကျင်ကိုတက်ခွဲနမူနာရယူသွားမှာလို့သိရပါတယ်စစ်ဆေးခံရသူတွေထဲမှာယောဂါဘူးရှိလူနာတွေ့ခဲ့တယ်ဆိုရင်နေပြည်တော်ကနေတထောင်စေးရုံနဲ့ချိတ်ဆက်ပြီးကုသရေးအတွက်စီစဉ်ထားတယ်လို့ပြောပါတယ်လွှတ်တော်မတိုင်ခင်မှာယောဂဘူးရှိမရှိစစ်ဆေးမှာဖြစ်ပြီးတော့လွှတ်တော်ကာလအတွင်းမှာလည်းကျန်းမာရေးဆောက်ရှောက်မှုအစီအစဉ်တွေပြုလုပ်သွားမယ်အကြောင်းကိုဒေါက်တာမျိုးစုကြည်ကဆက်ပြောပါတယ်
။လွှတ်တော်ထဲမှာလည်းတမားတို့ကလွှတ်တော်စတဲ့တဲ့ဆစ်ရှိကနေစပြီးတော့ပြီးတဲ့အချိန်ကိုလည်းတမားတို့တာမန်စကန်နာတွေတက်ထားပါတယ်။ကျွတ်တော်တရားမဲ့သူများကိုနေ့စဉ်အဝင်မှာပေါ့နော်ဖီဗာစကရီနီလုပ်ဖို့ရဲ့လိုအပ်လို့ရှိရင်ဆက်လက်ပြီးတော့ကုသမှုပေးဖို့ဒါတော့နေတဲ့ကစားပါအချိန်အနေနဲ့တမားတို့ဆက်ဆက်ပြီးတော့ဆောင်ရွက်သွားပါမယ်ရှင်။အဲ့ဒါတော့ဒါလွှတ်တော်ဒီကာလအတွင်းမှာတမားတို့ဒီဒီပြောပြည်သူ့ကျန်းမာရေးဦးစီးဌာနကဆောင်ရွက်နေကျန်းမာရေးဆောင်ရှောက်မှုအစီအစဉ်များပဲဖြစ်ပါတယ်
။ဒီကနေ့မနက်ပိုင်းမှာတက်ခွဲနမူနာစစ်ဆေးခံခဲ့တဲ့ဗိုလ်ထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မြင့်မြင့်ဆိုကလွှတ်တော်မှာဆောင်ရွက်ထားရှိတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ။
ဒါတော့မှလည်းဒီကစီစဉ်ထားတယ်လို့လည်းကျွန်မတို့ပြောပါတယ်။ဟိုမှာအကုန်ကြားစီစဉ်ထားတယ်။နောက်ကလည်း social distancing ဖြစ်အောင်လို့အသာတောင်းဆိုင်တွေမှာသူလည်းဒေတာကုန်နေချဲ့ထားတယ်လို့လည်းကျွန်မတို့ကြားရတယ်ပေါ့နော်။ဒီတော့အစလို့ရှင်တော့ဘာလို့လဲတော့လာတဲ့လို့ရှိလို့ရှင်ဘာမှလာမမေးပါဘူး။ခုကတော့ကျမတို့လာမေးပါရဲ့ဟိုစပယ်နဲ့တက်မှလာကိုစီစဉ်နဲ့ကိုတက်မှလာဆိုတာလေးတွေတော့ချင်းချင်းလောက်ရှိပါပြီလာမေးပါရဲ့ရှင
်။အခုလိုကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အရှိန်မြင့်ဆောင်ရွက်နေတဲ့ကာလမှာလူစုလူဝေးနဲ့ပြုလုပ်တဲ့လွှတ်တော်အစည်းအဝေးတွေပြန်ဆမှာဖြစ်လို့တချို့ကိုယ်စားလှယ်တွေကတော့တက်ရောက်မှာမဟုတ်ဘူးလို့သိရပါတယ်။ရခိုင်မျိုးသားပါတီဝင်မြောက်ဦးမျိုးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကတော့အခုလိုကာလမှာလွှတ်တော်အစည်းအဝေးမတက်ဖြစ်ရတဲ့အကြောင်းရင်းကိုပြောလာပါတယ်
။ကျွန်တော်ကတော့တက်ဖြစ်မှာမဟုတ်ဘူး။ဘောရီလာရီကတော့စီစဉ်ပြိမယ်လို့တော့ပြောတာပေါ့လေ။ဒါပေမဲ့ကျွန်တော်တို့ကတက်ကြည့်ပြီဆိုတော့ home stay နေတာပဲကောင်းပါတယ်။နော်။ဒါကအင်ဂျီမှာလည်း home stay နေဖို့ပဲပြောတာ home stay နေတာကောင်းတယ်။အဲ့တော့တိတ်မတော်ရှင်ဘူး။နောက်တစ်ချက်ကလွှတ်တော်ရဲ့သဘောသဘာဝပေါ့လေဒါရေးပေါ်ခေါ်တယ်ကျွန်တော်ထင်တာကတော့ budget ကိစ္စလို့ပဲထင်တယ်အဲ့တော့ညာကလည်းကျွန်တော်တို့ဘာမှလည်းအသိတက်ထူတာလည်းမဟုတ်ဘူးเนาะညင်ပေါ်ကြလည်းမရှိဘူးကျွန်တော်တို့ရခိုင်ပြည်အရာကိုကျွန်တော်တင်ပြကြလည်းတောင်းမရှိဘူးတင်ပြလည်းထူမှလည်းမဟုတ်ဘူးเนาะအဲ့တော့ဒီချိန်ကာလမှာ budget ပဲဆိုတော့ကျွန်တော်တက်မတက်လည်းမထူမတက်လည်းမထူဘူးဆိုတော့ကျွန်တော်မတက်တာပဲကောင်းတယ်လေ
လွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်မှာရှိတဲ့နားနေဆောင်တွေမှာ၅ရက်တာအသွာလာကန့်သတ်ထားပြီးကိုဗစ်ရောဂါရှိမရှိစစ်ဆေးသွားမှာဖြစ်ပြီးတော့ရလဒ်ကို24နာရီအတွင်းအသိပေးသွားမယ်လို့သိရပါဗျ။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။နှာခေါင်းစည်းတွေကိုမဖြစ်မနေတက်ကြဖို့ရန်ကုန်တိုင်းအတွင်းညွှန်ကြားချက်ထုတ်ထားပေမဲ့ကနဦးအစင်မှာတော့အရေးယူတာထက်ပညာပေးတာကိုဦးစားပေးလုပ်သွားမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းမှာ ကောင်းစည်းတွေကိုမတက်ပဲအပြင်ထွက်သွားလာကြရင်အရေးယူမယ်လို့ရှန်းကုန်းတိုင်းအစိုးရဖွဲ့ကမေလ၁၁ရက်တလင်းနာနေ့ကထုတ်ပြန်လိုက်သလိုတပ်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးဂျုံတွေကလည်းဒါကိုတဆင့်အများပြည်သူကိုသိအောင်ထုတ်ပြန်ပေးနေပါတယ်။မဖြစ်မနေလိုက်နိုင်ရမယ့်ဒီတန်တော်အမိတ်အနေနဲ့စီကံချက်ထုတ်ပြန်တာဖြစ်ပါတယ်။ဒါပေမဲ့အစိုးရရဲ့ချက်တန်းတွေရဲ့အခြေအနေကတော့ပြည်သူ
ကျွန်တော်တို့လက်ရှိအစိုးရရဲ့ချက်တန်းတွေရဲ့အခြေအနေကတော့ပြည်သူလူထုကိုကြီးညာပေးတယ်ပြည်သူလူထုကိုမြစ်တရက်ခံတယ်ဆိုတဲ့အခြေအနေကိုလည်းချက်တန်းတွေဒါဖြစ်တယ်။ဒါကြောင့်အများကြီးကိုအရေးယူဖို့ဆိုတာကတော့သိပြီးတော့ကိုကျွန်တော်တို့ပြောလို့မထားပါဘူး။ဆိုင်ပါရမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကလည်းနှကောင်းစီမတက်တဲ့သူတွေကိုအရေးယူမယ်ဆိုတာကနှကောင်းစီမတက်ပဲအပြင်
ပြီးတော့ဒီစေတနာကျောင်းကနေပြီးတော့ဒီစေတနာကျောင်းကိုပြီးတဲ့အချိန်ကိုလည်းတော့ဒီပြီးဝေးတာတွေကိုမနေ့ကစပြီးလုပ်ခဲ့ကြတယ်လို့ဆိုပါတယ်။နှာခေါင်းစည်းတွေဝေးပေးရမျိုးနဲ့ပညာပေးတာတွေလုပ်မှာဖြစ်ပြီးအဲ့ဒီနောက်ပိုင်းမှာနှာခေါင်းစည်းမတက်ပဲအပြင်ထွက်တာမျိုးတွေတွေ့ရင်တော့ကုဆက်ရောဂါများကောက်ွယ်နိုင်နေဦးပရိနဲ့အရေးယူသွားမယ်လို့ဦးနေမင်းထွန်းကပြောပါတယ်။
ဆိုတော့ဒီကောအချက်မှုတွေဟိုရက်ခွဲကနေပြီးတော့ဒီပြည်နာကျင့်တူတူတူတူကလည်းမက်ဆေ့ချ်ပါတယ်။ဆိုတော့ကျွန်တော်တို့ဌာနဆိုင်ရာတွေဟိုလည်းမက်ဆေ့ချ်ပါတယ်။တော်တော်ဆိုလို့ရှိရင်လည်းအဲ့လာမနေ့ပြာတိဆိုတော့မက်ဆေ့ဟိုရက်ခွဲကနေပြီးတော့ဒီပြည်နာကျင့်တူတူတူကလည်းမက်ဆေ့ချ်ပါတယ်။ဆိုတော့ကျွန်တော်တို့ဌာနဆိုင်ရာတွေဟိုလည်းမက်ဆေ့ချ်ပါတယ်။တော်တော်ဆိုလို့ရှိရင်လ
ကိုဗစ်-19ကာကွယ်ထိန်းချုပ်ကူတာရေးဗဟိုကော်မတီကတော့ဂျမယင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိထပ်တိုးလိုက်နိုင်ကြဖို့ထုတ်ပြန်ထားပါတယ်။ ဒါပေမဲ့အခုမေလ3ရက်နေ့ကနေဒီအမိန့်ကိုထပ်တိုးမတိုးမကျင်းသေးသေးပဲလို့သက်ဆိုင်ရာဒေသန္တရအမိန့်တွေကတော့ဆက်လက်ရှိနေအောင်မှာဖြစ်ပါတယ်။အခုထုတ်ပြန်ထားတဲ့ဂျန်ကုန်တိုင်းဒေသန္တရအမိန့်တွေထဲမှာတော့ပြင်ပကိုထွက်တက်အခါနှာခေါင်းစည်းကိုမဖြစ်မနေတက်ဖို့အပြင်မလိုအပ်ဘဲလူငါးဦးထက်ပိုပြီးမစုဝေးကြဖို့ဆိုတာလည်းပါဝင်ပါတယ်။တိုင်းနဲ့ပြည်နယ်နဲ့ဒေသအလိုက်ည9:00နာရီကန Tuamin, Lutopian Tavarishi, Tama Intanatoma, Yangomuan Idrin Pipura Pipare.
COVID-19 ကြောင့်ဖြစ်လာတဲ့ဒါစီအကန့်တတ်တွေကြောင့်နေဆက်ကုန်သွယ်ရေးပို့ကုန်ကဏ္ဍမှာပြီးခဲ့တဲ့နှစ်ကတည်းဒေါ်လာ3000လောက်လျှော့ကျသွားရေးဆိုတဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့စောထပ်ပါမြန်မာနေဆက်ကုန်သွယ်ရေးအထူးသဖြင့်တရုတ်ထိုင်းနေဆက်ကုန်သွယ်နှစ်ခုကိုပိတ်မထားပေမဲ့
ဒါကြောင့်နေဆက်ပုဂ္ဂိုလ်မှာပြီးခဲ့တဲ့နှစ်ကတည်းအမေရိကန်ဒေါ်လာ3000လောက်လျှော့နေသွားရလို့မြန်မာကုန်သွယ်မှုညှင့်တင်ရေးညွှန်ကြားရေးမှူးဦးမျိုးသူကပြောပါတယ်။နေဆက်မှာတော့ပို့ကုန်တိုင်းမှာတော့ညော့ပါတယ်။ဘလောက်ညော့လဲဆိုတန်း300လောက်ညော့တယ်။ကျွန်တော်တို့ကဘာလဲဆိုအခုနကကိုဗစ်ကြောင့်အတားအဆီးများတဲ့ညော့တာရှိတယ်ပေါ့နော်။နောက်တစ်ခါဆိုပြည်သူကအခုနကဆန်းစီးတန်းညာမှုတွေကြောင့
ဒေါ်လာ3,000ရှစ်ဆယ်လောက်ပုံနေပြီးနှစ်နိုင်ငံကုန်သွယ်မှုပမာဏမှာဒေါ်လာ3,000ငါးဆယ်လောက်ကွာသွားရလို့ညွှန်ကြားရေးမှူးဦးမျိုးသူကပြောပါတယ်။ အိန္ဒိယနိုင်ငံမဏိပူကိုမေလ30ရက်နေ့မှာသူတို့အစိုးရကကိုဗစ်-19ကင်းရှင်းတဲ့ပြည်နယ်တွေထည့်သွင်းထားပေမဲ့တနင်္ဂနွေနေ့အတွင်းလာကန့်သတ်တာကိုတော့မေလ19ရက်နေ့ကတည်းကအိန္ဒိယနိုင်ငံဘက်ကပိတ်ထားခဲ့ရပါ။ပြန်ဖွင့်ဖို့အခြေအနေကလည်းအိန္ဒိယနိုင်ငံပေါ်မူတည်နေရလို့စကိုင်းတိုင်းနယ်လုံးဝင်ကြီးဗိုလ်မှူးကြီးတန်ထွန်းအောင်ကပြောပါတယ်။ကျွန်တော်တို့ဒီမေလ30ရက်နေ့
ဒီမြန်မာကုန်သွယ်ရောနော်ကျွန်တော်တို့ကိုပြည်ထောင်စုတဲ့တောင်းထားတာပေါ့နော်မြန်မာကုန်သွယ်ပြည်နော်ဒါမှလူသွားလာမှဒီသူတို့ကလည်းပိတ်တယ်သူတို့ကလည်းဟောကြောက်ဘူးရင်းနေပိတ်တယ်ကျွန်တော်တို့ကလည်းသူတို့ကနေပြန်လာမှသူတွေပဲတုံလေးပိတ်တယ်ပြန်ပိတ်တော့အားလုံးကဘာမှမဖြစ်တော့တာနော်မြန်မာအိန္ဒိယနှစ်နိုင်ငံတရားဝင်နေဆက်ကုန်သွယ်ရေးကပိတ်မထားပေမဲ့မှောင်ခိုကူတမှုကတော့အနည်းငယ်ရှိနေ
တယောက်ကိုပဲနေဆက်ဖြတ်ကျော်ခွင့်ပေးထားပါတယ်။ ဒါကြောင့်အကောက်ခွန်ရှင်းလေးအေဂျင်စီဖွဲ့၍ဇွန်လ၁ရက်နေ့မှာပြန်ဖြတ်တန်းသွားနိုင်ဖို့အတွက်နှစ်ဖက်ညှိနှိုင်းကြရရှိပါတယ်ကျွန်တော်တို့ဒီတကယ်တမ်းကုန်သွယ်မှုလုပ်တဲ့အခါမှာအေဂျင်စီတွေပါဝင်နေတဲ့ခက်လာတာပေါ့ကုန်သွယ်မှုအကောက်ခွန်ရှင်းလေးလုပ်တဲ့အခါမှာအေဂျင်စီတွေပါလာတာပေါ့ဒါတော့ဒီအေဂျင်စီတွေကဟိုဘော်ဒါပတ်လို့လုပ်နေရတယ်ဖြစ်နေတယ်ဟိုပြေချောမှု စားအောင်ပြောသွားတာပါထိုင်းနိုင်ငံတောင်ပိုင်းစီးပွားရေးလုပ်ငန်းရှင်တွေကလည်းမြန်မာနိုင်ငံဘက်တင်းနှာရီနေဆက်ကစင်ကွန်ဂိတ်ကိုပြန်ဖွင့်ပေးဖို့သူတို့အစိုးရကိုတောင်းဆိုနေတယ်လို့ဘန်ကောက်ပို့စ်သတင်းစာကမနေ့ကရေးခဲ့ပါတယ်စင်ကွန်ဂိတ်ပိတ်ထားလို့မြန်မာရေထွက်ကုန်တွေကိုမြေမျိုးကနေထိုင်းနိုင်ငံရန်ကုန်မြို့ကိုအစဉ်စဉ်သယ်ယူနေရပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေပို့ပို့ထားတာဖြစ်ပါတယ်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရေစီမြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသပါတယ်။မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုTVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ရှင်းပြင်းတဲ့ပလောဝမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ရခိုင်မြောက်ပိုင်းမှာရဲသားတွေဖမ်းဆီးခံနေရတဲ့ရှင်တွေကိုပြောပြပေးပါမယ်ကျွန်တော်တက်နိုင်ပါရှင်းပြနေပလောဝမြို့နယ်မှာပြီးခဲ့တဲ့ဧပြီလကတည်းကတိုက်ပွဲပြင်းထန်နေတာဖြစ်ပြီးမနေ့ကပြစ်ခတ်မှုတွေမှာလည်းရုပ်ဝါကြီးရွာကနေအိမ်တချို့မီးလောင်တော့တယ်လို့ပလောဝဒေသခံကိုတင်ထွန်းအောင်ကပြောပါတယ်
။လေးရင်ကနေစပြီးတော့အဲ့လိုအခုထိပေါ့နော်အဲ့လိုနေ့စဉ်နဲ့အမျှအဲ့လိုတော့ပြစ်ခတ်နေတယ်ပေါ့ဒီနေ့တော့မနေ့ဘနေ့စနေ23ဝန်းကျင်ကဒီပြည်ခွန်တောင်တန်းပေါ်မှာဘုံတွေတွေတိုက်နေတဲ့စီးငယ်ဘုံတွေကျေးသွားတယ်အပြင်လည်းစစ်တာတော့မရှိဘူးကိုမင်းညာကလည်းဥမာတိုက်ပွဲတော့ဖြစ်တာမရှိဘူးဒါပေမဲ့ဒီခါလာကနှစ်ရှိကိုတည်ရင်ကနေလက်နေကြီးပြစ်လို့ဒီရုပ်ဝကြီးရွာကတော့၃နာရီစင်းကမှလက်နေကြီးကြလို့အိမ်သုံးမိန်းလောင်သွားတယ်အခု၅နာရီစင်းကမင်းမှလည်းထပ်ပြီးတော့လက်နေကြီးပြစ်လို့အိမ်ကြီးဆောင်မိန်းလောင်သွားတယ်မင်းကတနည်းမှတော့အိမ်ခဏလုံးလောက်မိန်းလောင်ကျင်းသွားတယ်
အစိုးရကအကြမ်းဖက်ဖွဲ့စည်းခြင်းတတ်မှတ်ထားတဲ့ခိုင်လက်နက်ကန်အဖွဲ့နဲ့အစိုးရတပ်တို့ဟာပလောဝမြို့နယ်တွင်းမှာတိုက်ပွဲပြင်းထန်နေတာတပတ်လောက်ရှိနေပြီလို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။ဟိုပလောဝဘက်မှာတိုက်ပွဲကတော့ဒီပြင်းထန်နေတာတော့တပတ်လောက်ရှိနေပြီ။အဲ့မှာဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ပလောဝမြို့တဝိုက်ကတောင်တန်းတွေကိုသူတို့ကဟိုအပြင်းထန်လာပြီးတော့ထိုးစစ်ဆင်နေတာရှိတယ်။ဆိုတော့အဲ့ဒီမှာကျွန်တော်တို့ရှိတဲ့နေရာကိုမြန်မာစစ်တပ်ဘက်ကဟိုအဲအားလုံးကြောင့်တုံးပြီးတော့ထိုးစစ်ဆင်နေတဲ့အကြောင်းမို့လို့တိုက်ပွဲတွေကတော့ဟိုဆက်ပြီးတော့ဖြစ်နေတာပေါ့နော်မနေ့ကဆိုလို့ရှိရင်လည်းသူတို့လေကြောင်းကနေပြီးတော့ဟိုအကြီးကြီးလာပြီးတော့တိုက်ခိုက်ကြပြီးရှိတယ်နောက်ဒီလက်နေကြီးတွေရောတင်းကားတွေရောလေတပ်တွေရောတုံးပြီးတော့မှသူတို့အပြင်းထန်ထိုးစစ်ဆင်နေတယ်ဆိုတော့ဒီနေ့မှလည်းပဲတိုက်ပွဲတွေကဆက်ပြီးတော့ဟိုဖြစ်နေတယ
်ပလောဝဘက်မှာတိုက်ပွဲဖြစ်နေတာဟုတ်ပဲနဲ့အဲအဖွဲ့ကပြစ်ခတ်ကြတဲ့ကြောင်းတပ်ဖက်ကပြန်လေပြစ်ခတ်ရတာဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ်
ရင်ပြင်းပြင်းထန်ထန်ဖြစ်တဲ့ဘာရောမြို့လေးပေါ်မှာတော့မရှိဘူးဖလက်ဝပဝင်းကျင်မှာတော့အဲဒီကပြစ်လို့ခတ်လို့ပြန်ပြည့်ရတဲ့ဟာလေးတွေချူတော့တော့ရှိနေတယ
်ကိုဗစ် -19 ကာလအတွင်းမှာတခြားတစ်ဖက်မှာအပြည့်ရပြီးတော့တပ်ဖက်ကပလောဝနဲ့ရခိုင်ဖက်မှာအင်အားလုံးကြုံသုံးပြီးတော့ထိုးစစ်ဆင်နေတာဖြစ်တယ်လို့အေဖွေပြောခွင့်ရခိုင်ဒုက္ခကဆက်ပြောပါတယ
်ဆိုတော့မြန်မာစစ်တပ်ဘက်ကဒီကိုဗစ်ကာလမှာတော့မှသူတို့ဒီတိုက်ပွဲတွေကိုရှုံးရှားမဲ့အစားတခြားဒေသတွေမှာတိုက်ပွဲတွေကိုရချပြီးတော့မှကျွန်တော်တို့တခိုင်ဒေသမှာလာပြီးတော့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်တယ်။အဲကြောင့်မို့လို့တိုက်ပွဲတွေကဒီဟိုနေ့စဉ်နဲ့အများဆက်ပြီးတော့ပြင်းထန်နေတာ
။တခိုင်နောက်ပိုင်းတိုက်ပွဲတွေမှာရသားတွေကိုတပ်ဖက်ကမကြာခဏဆူတလို့ခေါ်ယူစစ်ဆင်နေတာတွေရှိတယ်လို့မေလ၈ရက်နေ့ကလည်းကြောက်တော်မြို့နယ်ကန်စောက်ချေရွာနီးမှာအေအဖွဲ့နဲ့ဆက်ဆက်သူ၃ဦးကိုဖမ်းဆီးခဲ့တယ်လို့တပ်ဖက်ကထုတ်ပြန်ထားပါတယ်။အလားတူပဲတပ်သင်းဖော်တစင်းပေါ်မှာရဲငယ်စစ်ဆင်မြင့်မြတ်နေတဲ့ဗီဒီယိုလူမုန်းကွန်ရက်တွေပေါ်မှာထွက်နေပြီးအဲ့ဒီကရဲငယ်ခံရသူ၅ဦးဟာပုံနေကျွန်းမြို့နယ်ကြောက်စိုက်ချေရွာကတပ်ကဖမ်းဆီးထားသူတွေဖြစ်တယ်လို့ကြောက်စိုက်ဒေသခံတွေကပြောဆိုကြပါတယ်။ပြီးခဲ့တဲ့အပိလနဲ့မေလအတွင်းမှာပုံနေကျွန်းမြို့နယ်မှာတပ်ဖက်ကဖမ်းဆီးစစ်ဆင်ခံနေတဲ့ဒေသခံ20နီးပါးရှိတယ်လို့ပုံနေကျွန်းမြို့နယ်မြို့သားလွှတ်တော်မှဦးခင်မောင်လာကပြောပါတယ်
။လူ30ကျော်20နီးပါးလောက်ရှိမယ်။ every lazoe nigga, Tazi, Yoga, Asanka, now she now, every lazoe nigga, the Jose Yoga, Yoga, don't see Upanama, don't say don't be an exploiter, now Upanari, not the Huga, the Mela, Naye nigga, Tazi, you are sick of Mabe, Cha nigga, Lare, the lady who come to Porta.
ไล่ดาเอ้ยมาเนี่ยอเนสงาอย่างเราชื่อเอ้ยมากระป๋าบางาวันทันเดียวก็ปาเลยตู้ก็เปลี่ยนเพื่อเป็นเดียวมีตัวนี้อเนสงอเนาะสิงห์อู่ป่ะเนาะเดี๋ยวกันเนี่ยว่าไอ้ตัวมิวรอชื่อชีวิตเลยแฟนซีถ้าดูดีก็จะไปกันย้ายไปมีเนี่ยนาฤศีเนี่ยเดี๋ยวแฟนซีแข่งถ้าดูดีมีตาสุวินเนี่ยก็เปลี่ยนสุจริตตั้มรอเพื่อกันเนาะแฟนซีแข่งถ้าดูดีก็ลูกทุ่งลูกนี้แต่อุบลนี่นี่ส่งเยอะนี่ได้เพื่อเดี๋ยวตั้มรอจะ
်ယူမယ်စစ်စစ်တယ်ခေါ်ယူရဲစစ်စစ်တဲ့အပိုင်းမှာတက်ဆိုင်ရရေဟိုရေတက်ဖွဲ့ဟိုအပ်တာရေတက်ဖွဲ့ကနေဒီလိုပြောလာမှာလိုအပ်တဲ့စစ်ဆေးမှုတွေပြုလုပ်တာနောက်ပြီးခုနပြောသလိုပေါ်ပေါက်ပေါ်မှုပေါ်ပေါက်မှုပေါ်မှုဒီပြီးတော့ကြာတော့မှအဲဒီညမှန်ကံပူမရှိဘူးဆိုလို့ရှိရင်ကျွန်တော်တို့ကပြန်လဲပြန်ပြီးတော့ပြန်လှုပ်ပေးတာပေါ့ဗျာပေါ်ပေါက်မှုရှိတဲ့ဆိုလို့ရှိရင်လည်းဥရင်းနဲ့ညီပြီးဆောင်ရတာဒါတည်းသူ့လုံလုံလုံကြီးနေရှိပြီးရှိပါတယ်ဗျာအဲဒီလုံလုံလုံကြီးတိုင်းဆောင်ရနေပါ
ပခန့်ကျင်တဲ့တွင်အစိုးရတပ်နဲ့ခိုင်လက်နက်ကင်အေဖွေတို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်မှာ NLD ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအေဖွေဘက်ကဖန်စီခဲ့တာရှိသလိုတပ်မတော်ဘက်ကလည်းဒေသခံတွေကိုမကြာခဏဆူသလိုဖန်စီစစ်ဆင်နေတာတွေရှိနေပါတယ်။ပခန့်ပဋိပက္ခတတိယရေးသားတဲ့သတင်းသမားတို့ကိုလည်းအကြမ်းဖက်ပုံမှန်နဲ့ဆွေးရှက်တင်အရေးယူတာတွေလည်းရှိနေပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ပါပခန့်ကျင်တွေကနေသတင်းပေးပို့ထားပါတယ်။
ဗီယိုအမေရိကန်တိုင်းရဲ့အင်္ဂါညချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ကျွန်မကဆုမမရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်စခန်းတွေမှာမိလာမှုကြောင့်တရင်ကိုတင်ပြပေးကြပါတယ်။တင်းချီတဲ့ရိုဟင်ညာတွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဂဇာခရိုင်ကကုတုပလောက်ဒုက္ခသည်စခန်းအမှတ်1မှာဒီကနေ့အစောပိုင်းတုန်းကမိလာမှုဖြစ်ပွားရမှာတော့ထိခိုက်ပျက်စီးမှုကြီးမားတဲ့အကြောင်းဒုက္ခသည်တွေကပြောပါတယ်။မိလာမှုတန်းကြောင့်မျိုးသမီးနဲ့ကလေးတချို့ထိခိုက်ဒဏ်ရာရခဲ့ပေမဲ့အသေးပြောက်တော့မရှိဘူးလို့ရိုဟင်ညာဒုက္ခသည်တဦးဖြစ်တဲ့ဦးဤစလန်ကပြောပြပါတယ်
။ကုတုပလောက်ဒုက္ခသည်စခန်းအမှတ်1ရိုဟင်ညာဒုက္ခသည်စခန်းတွေဂက်စ်မြို့ပေါ်ကနေတင်းမိလောင်ကြောင့်ကဲမှုကြောင့်နေအလုံး320ပနလုံးမိခဲ့ပါသွားပြီးတရားနဲ့ငါလို့ပျက်စီးခဲ့ကြောင်းလောလောဆယ်ကသူတို့အခုဘင်္ဂလားဒေ့ရှ်ဘက်ကမိခဲ့ကြတယ်ပါတယ်လားဗျာနောက်ပြီးတော့ဒီဒုက္ခသည်စကားအနေနဲ့မှရှိတဲ့မိခဲ့ကြတယ်လေလိုက်ပြီးတော့ဝိုင်းပြီးတော့မိခဲ့ရတာကိုသိရပါတယ်အခုကဒီဥပ္ပလမှာဖြစ်တယ်ဆိုတော့ဒီကျေလေးမနဲ့ဘူး300ကျော်400နီးပါးမိခဲ့ပါသွားတယ်နောက်သူတို့မှရှိသမျှပစ္စည်းအသုံးခွန်ပစ္စည်းနဲ့စားနေကြများလဲအားလုံးကောင်းကျွန်းတော့ခဲ့ပါလေခင်ဗျာကလေးတွေနဲ့အမျိုးသမီးတွေနည်းနည်းပါးပါးတော့တိခိုက်တံရရရှိမှုရှိခဲ့ပါလေခင်ဗျာ
ဒုက္ခသည်စခန်းတွင်ချက်ပြုတ်ရာမှာအသုံးပြုလေရှိကြတဲ့ gas မီးပုံကနေမိလာမှုစတင်ဖြစ်ပွားတာလို့လေဒုက္ခသည်ကြီးကပြောပါတယ်စခန်းင်းကဒုက္ခသည်တွေအရေးဆောင်ရနေတဲ့ ARSPH ငင်းငယ်ရင်းနဲ့လူခွေဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ညာဖွဲ့စည်းရဲ့ဥက္ကဋ္ဌဦးမိုဟစ်ဦးလာကတော့အခုခါမှာ BP ဒုက္ခသည်တွေအတွက်ယာယီကယ်ဆယ်ရေးစခန်းတွေခွင့်လှစ်ပေးထားတယ်လို့ပြောပါတယ်
ဟုတ်ကဲ့ဒီမနေ့ရှိနေပြီကြောင့်မှ gas ဥရှိတဲ့ဒီမှာလေ LGB ဆိုတော့ gas ဥရှိတဲ့ gas ဥကနေ gas ဥပေါင်းသွားလို့လောင်ရတာဒီမှာမီးလောင်မီးတော့ဒီမှာအင်ဂျင်ကအဲ့လို့ရှိနေကြောင်းအဲမီးလောင်ရတယ်လူတွေကျူတင်ပြီးတော့ပစ္စည်းတွေကဝေးဝေးချားထားတယ်ဒီကနေလူတွေကယူသွားတယ်သူအဲ့လိုဆုံးရှုံးသွားတဲ့လူတွေမသိဘူးဘောဒါလုံးလုံးစီးင်းပြပြူးသူနေတယ်ဒီဟာကိုရှင်းနေနေတယ်ဒီမှာပြပြတဲ့ဆောက်လို့ပေါ့တဲ့ဒီတော့အဲ့ဒီပုံရှားတဲ့အလုံးပစ်ရှိနေတယ်အဲ့ပြေဖို့တော့ရှူသားနေတယ်ကုလုံကဝိုင်းလုံးနေကြတယ်ဒီမှာအင်ဂျီရောအစိုးရရောကုလုံလာကြတယ်ဝိုင်းနေကြတယ်နမနစ်ဆောင်တော့လေမိတက်တကမိတက်ကသုံးပြီးတော့မှရောက်ပြီးတော့တက်ပလိုက်တာမဟုတ်ရင်တော်တော်ရမ်းတော့လောင်းသွားမှာတော်တော်ရှိသေးတယ်
ရိုဟင်ညာဒုက္ခသည်ဥယီဆလန်ကတော့ COVID-19 ကံရောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာတပူပေါင်းတပူဆင့်ဆိုသလိုကြုံခဲ့ရတဲ့အခြေအနေကြောင့်အခက်အခဲဖြစ်နေသူတွေကိုအမြန်ဆုံးကူညီပေးဖို့လိုတယ်လို့ပြောပါတယ်
။ပစ္စည်းပိုင်းကတော့မလာသေးပါဘူး။မလိုက်ပြလောက်ကတော့ဒီအေကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNICEF နဲ့ WHO မှလာရောက်မယ်လို့ကျွန်တော်တို့ကညွှန်လင်းပါတယ်။နိုင်ငံတကာဖွဲ့စည်းအနေနဲ့အခုမျိုးပစ်တင်ဒုက္ခသည်များကိုအမြန်ဆုံးကူညီဆောင်ရွက်ပေးလို့ကြောင်းကျွန်တော်တို့ကအဓိကတောင်းဆိုချင်ပါတယ်။
2019ခု ဒီကနေ့ကရခိုင်ပြည်နယ်မှာအရာအစီရိုဟင်ညာဆုံးရောက်ဖွဲ့ကိုလိုက်လံနေနေနဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးနောက်ဆက်တွဲတွေဖြစ်နေတိုင်းနယ်ချီတဲ့ရိုဟင်ညာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ညာဆိုတဲ့အတုံးကိုတရားဝင်လက်မခံပေမဲ့ဒုက္ခတွေတွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရ နာသမဂ္ဂမဟာမင်းကြီးယုံ UNHCR ပြောခွင့်ရက VOA ကိုပြောဆိုထားပါတယ်ရှင်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကိုအီးမေးလ်ကနေတဆင့်နေ့စဉ်သတင်းလောအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကိုအီးမေးလ်သတင်းလောအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့အီးမေးလ်လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email တင်းလာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
အမေရိကန်စီးပွားရေးအပေါ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရဲ့ရိုက်ခတ်မှုအကြောင်းသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြချင်ပါတယ်ကျွန်တော်သိထိုင်ပါပါအမေရိကန်အစိုးရလူထုမရေးဝန်ကြီးဌာနရဲ့စင်းသတင်းအရအေဗီလာတွင်လှုပ်လှမဲ့ဥယျာဉ်ဟာအရင်ကတခါမှမရှိခဲ့ဘူးတဲ့ 14.9 ဂိုင်လုံးအထိပိုတိုးလာခဲ့ပါတယ်ဒီစင်းဟာလူသမားရေးဌာနစီးရင်စာပြီးကောက်ခဲ့တဲ့1948ခုနှစ်နောက်ပိုင်းတလအတွင်းအများဆုံးတိုးလာတဲ့အလုပ်လက်မဲ့ပမာဏဖြစ်ပါတယ်။တပ္ပရာအင်ပြည်တော်ကကြွမ်းကျင်သူတွေကတော့အမေရိကန်စီးပွားရေးဟာလင်းလင်းမြန်မြန်ပြန်ပြီးတော့ဥပေါ်လာမယ်လို့မျှော်လင့်ထားကြပါတယ်။တခြားသူတွေကတော့ဒီလိုအကောင်းပြင်မထားတဲ့အကြောင်းအဲလစ်ဘက်လီရဲ့သတင်းလောကိုတင်ပြပါမယ်။နိုဗယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာကျန်းမာရေးကိုသာအန္တရာယ်ပြုလာမှုပဲအမေရိကန်စီးပွားရေးကိုပါကြီးကြပ်ထိခိုက်သေးပါလေ။ဧပြီလအတွင်းအမေရိကန်ပြည်ထောင်စုရဲ့လုံလမဲ့ဥယျာဉ်ဟာ 20.5% သန်းရှိလာခဲ့ပါလေ။အခြေအနေဟာစိတ်မကြခင်ပြန်ကောင်းလာမယ့်အနေအထားမျိုးတော့မဟုတ်ဘူးလို့ဧပြီတော်မျိုးသားစီးပွားရေးဌာနညွှန်ကြားရေးမှူးလာရီကတ်လော်ကပြောပါလေ
။ I think the numbers for May are going to be also very difficult.
လုံလမဲ့ရေတော့ကလည်းတော်တော်လေးခက်ခဲတဲ့အခြေအနေဖြစ်ပါလေ။စီးပွားရေးလုပ်ငန်းတွေပြန်ဆောက်ဖို့အချိန်ယူနေရတဲ့အခိုက်အတန့်မှာရိုက်ခတ်မှုတွေရှိနေပါလိမ့်မယ်
။စီးပွားရေးအကြီးအကျယ်ထိခိုက်စေပြီးလုပ်ငန်းဆုံးရှုံးမှုတွေရှိနေပေမဲ့အလုပ်တွေကလစာမဲ့ခွင့်ပေးတာမျိုး၊ယာယီအလုပ်ရန်နာထားတာမျိုးတွေသာဖြစ်တဲ့အတွက်မျှော်လင့်ချက်ခက်ရည်ရည်တော့ရှိပါတယ်လို့လယ်ရီကတ်လော်ကပြောပါလေ
။ That by the way doesn't assure that you'll go back to a job but it's
just a lot of people ပြန်ပြီးလုပ်နိုင်မယ်။အလုပ်ပြန်ရကြမယ်ဆိုတာမျိုးတော့ပြောတာမဟုတ်ပါဘူး။ဒါပေမဲ့လည်းအလုပ်မှနဲ့အလုပ်ရှင်ကြားသဘောတူညီချက်တွေကတော့အရင်ပဲဒီအချိန်မျိုးပြန်ဖြစ်မယ်ဆိုတာခိုင်ခိုင်မာမာတွက်ဆနိုင်ပါတယ
်။အလုံးလမဲ့ဥယျာဉ်လုံးတိုးလာနေတဲ့အချိန်မှာတောင်အမေရိကန်စုရှယ်ယာဈေးတွေကတော့တက်နေပါလေ။ဈေးကွက်လေးလာသုံးသက်သူ Lisan ကတော့အစိုးရဘက်ကစီးပွားရေးပြန်နှိုးထောင်းအရေးပေါ်အကူအညီထောက်ပံ့ပေးခဲ့တာတွေက stock ဈေးတွေပြန်တက်စေတဲ့အကြောင်းတွေတဲကတစ်ချက်လို့ထောက်ပြပါရတယ်။ဒါပေမဲ့လည်းစိုးရင်ရတဲ့အခြေအနေတွေရှိနေတယ်လို့သူကပြောပါလေ
။ And two I think is on the assumption that the market is looking
now the kugaro secret atte cha mya de chin ni yauk twa bi ebila ma pyaung le ga aso song chin ni phit twa nai le so ye twet sa che tu shi ni da ba di chin ni ma siwa hi thap pi lo athi na nai le anie bi le shi nai ma de virus ku sat mu dutiya hlain go now de chin khan ya nai ma de
chama yi ya anie bi shi ni bi me le ai de ga ni pye ma twet pho mai ni go san chin gat kwet da ri le shi ni ba de pi ne do do myo myo ma ro de phie phie lou ngan ni pyan sa ni ja ba bi အေးဒီတော့စီးပွားရေးအရာရှိလယ်ရီကတ်လော်ကတော့ဒါတစ်ကုံမှအမေရိကန်စီးပွားရေးကိုကောင်းပြင်နိုင်တဲ့မျှော်လင့်နိုင်တဲ့လက္ခဏာလို့သူကပြောပါတယ
်။ We're going to see very strong second half of the year. Probably 20%
ဒီနှစ်ဝန်းမှာစီးပွားရေးအကောက်လောက်ကိုတွေ့ရပါလိမ့်မယ်။20ရာခိုင်နှုန်းလောက်တောင်တက်လာနိုင်ပါတယ်။2021ခုနှစ်မှာအရှုံးတွေကိုအကြီးအကျယ်ပြန်ကားမိနိုင်တဲ့နှစ်တစ်နှစ်ဖြစ်လာနိုင်ပါတယ
်။ဒါပေမဲ့လည်းဒီလိုကောင်းသိမြင်လွမ်းလာတဲ့ပုံမှန်သတိထားဖို့လိုမယ်ဆိုပြီးမန်နီယပိုလစ်ဘောဘာဥက္ကဋ္ဌနီလ်ကတ်စကော်ရီက
This is more likely to be a slow, more gradual recovery. Unfortunately, the virus continues to spread.
ဒီမှာပြန်ပြီးတော့နာလန်ထမဲ့အခြေအနေမျိုးကိုပိုတွေ့ရပါတယ်။စိတ်ကောင်းစရာက virus ပိုးကဆက်ပြီးပြန့်နှံ့နေတယ်။လူတွေရောဂါကူးစက်နေတယ်။ကမ္ဘာလုံးကိုကြည့်မယ်ဆိုရင်စီးပွားရေးပေါ်ထိန်းချုပ်ထားတဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တာနဲ့ virus ပိုးကူးစက်မှုတွေကိုလည်းပြန်တွေ့နေရပါတယ်။အချိန်ကြာမဲ့ကိစ္စပါ။ တစ်နှစ်နှစ်နှစ်ကြာမှတိုးတက်မှုတချို့ကိုတွေ့ရပါလိမ့်မယ်အလုံးလက်မဲ့ဖြစ်နေသူတွေကိုလည်းလွှတ်တော်အနေနဲ့အကူအညီတွေဆက်ပြီးပေးသင့်တယ်လို့ကျွန်တော်ထင်ပါတယ
်လောလောဆယ်မှာတော့အစိုးရက COVID-19 ရောဂါတက်ဖြည့်ရေးလုပ်ငန်းတွေကိုထောက်ပံ့မှုဒေါ်လာ3 trillion တန်ပေါင်း3သန်းသုံးစွဲထားပါတယ်ပြည်နယ်နဲ့ဒေသခံအစိုးရတွေရောဂါစမ်းသပ်ရေးမှာသုံးနိုင်မှုအလုံးလက်မဲ့တွေကိုထောက်ပံ့မှုနောက်ထပ်ရေးပေါ်အကူအညီတွေပေးရင်ဥပဒေတွေပြဋ္ဌာန်းနိုင်မှုလဲလွှတ်တော်မှတ်တွေကတွန်းလွှတ်တက်တဲ့ဖိအားပေးနေပါတယ်တကိစ္စလေးနဲ့ပတ်သက်လို့လူသဘောဆွေးနွေးမှုတွေရှိနေပေမဲ့ Republican တွေဘက်ကတော့နောက်ထပ်အကူအညီထောက်ပံ့ပေးရင်ဥပဒေတွေနဲ့ပတ်သက်ပြီးတော်တော်လေးသတိထားနေတယ်လို့ Larry Kudlow ကပြောပါတယ
် Many people would like to just pause for a moment and take a look
တော်တော်များကတော့အကူအညီထောက်ပံ့တွေအကြီးအကျယ်ပေးနေတဲ့အစီအစဉ်ကိုခဏနားပြီးစီးပွားရေးပေါ်ရိုက်ခတ်မှုအခြေအနေကိုပြန်သုံးသပ်တာမျိုးလုပ်ချင်နေကြပါတယ
်စီးပွားရေးလုပ်ငန်းတွေပြန်ပြီးဖွင့်လှစ်လိုက်ပြီးဖြစ်တဲ့အတွက်လူတွေအလုပ်တွေပြန်လုပ်ကြတဲ့အချိန်ထဲမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နိုင်ခြင်းအန္တရာယ်ကိုလည်းထိန်းညှိပြီးတော့နေထိုင်ကြပါလိမ့်မယ်စီးပွားရေးပညာရှင်တော်တော်များများကတော့အမေရိကန်စီးပွားရေးဘလောက်မြန်မြန်ဆန်ဆန်ပြန်ပြီးဥမော့လာမလဲဆိုတာကဘိုင်းရပ်စ်ကိုကူးတော်နိုင်တဲ့စီးဘယ်တော့ပေါ်လာမလဲဆိုတဲ့အပေါ်မူတည်တယ်ဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာကျွန်တော်ဒိတ်ထိုင်ပ
ါခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်COVID-19 ရောဂါထိန်းချုပ်ကာကွယ်ကုသရေးလုပ်ငန်းတွေပိုပြီးခိရောက်လျင်မြန်ကျေပြန့်စွာဆောင်ရွက်နိုင်ဖို့နဲ့ထာဝရငြိမ်းချမ်းရေးအတွက်ဆိုပြီးမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိပြစ်ခတ်တိုက်ခိုက်မှုရပ်ဆဲထားမယ်လို့တမတော်ကမေလ9ရက်နေ့မှာကြေညာပါတယ်။အပြည့်အထားမဲ့ဒေသတွေထဲမှာတော့တမတော်အဆိုအရနိုင်ငံတော်ကအကြမ်းဖက်လို့သတ်မှတ်ကြေညာထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေတော့မပါပါဘူး။ဒီအပြည့်အကြေညာချက်မှာဖော်ပြထားသလိုCOVID-19 ရောဂါထိန်းချုပ်ကာကွယ်ကုသရေးထိတိယောက်ယောက်လုပ်နိုင်မှာပါလားဒီလိုကြိခတ်ရဆရာကကုလသမဂ္ဂဗဟိမှုချုပ်တိုက်တွန်းထားတာ ਨੇ ကိုကြိုက်ညီပါရဲ့လားအပြည့်ရထားတဲ့ကာလအတွင်းနောက်ဆက်တွဲဘာတွေဖြစ်လာနိုင်ခြင်းရှိပါသလဲစာရာတွေနဲ့ပတ်သက်ပြီးအမေရိကန်ခြေစားရေး Stimson Center က Non Resident Fellow သုတေသီတူဖြစ်သူကိုအမရတီဟာပြည်တော်စု Institute ကသုတေသီတူဖြစ်သူကိုဆိုင်းထွန်းအောင်ရင်တို့ ਨੇ တုံ့တက်ဆွေးနွေးထားပါခင်ဗျာ
ကိုအမရတီယာနဲ့ကိုဆိုင်ထွန်းအောင်လင်းမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဒီ UI ဆွေးနွေးခဲ့တဲ့အချိန်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ကပဲတမတော်ကနေပြီးတော့ထုတ်ပြန်တဲ့ကြေညာချက်ပေါ့နော်တိကက်တိုက်ခိုက်မှုရစဲရင်းနဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ကြေညာချက်ဆိုတာတခုထွက်ထားတဲ့ပုံမှာချိန်ခံပြီးတော့ဆွေးနွေးကြပါပါဆိုတော့ပထမဦးဆုံးကအဲ့ဒီကြေညာချက်ကိုဖတ်ရတဲ့အချိန်မှာကိုအမရတီဟာပထမဆုံးဘယ်လိုနားလည်မိပါလဲခင်ဗ
ျကျွန်တော်အနေနဲ့ကနားလည်မိတာပေါ့လေပထမတစ်ခုက၃ချက်ပေါ့ပထမတစ်ချက်ကတော့တက်မတော်အနေနဲ့ဒီလက်ရှိ NCA ထိုးထားခြင်းမရှိသေးတဲ့တိုင်းဒါလက်နက်ကင်အဖွဲ့ရှိတယ်အဲ့ဒီအဖွဲ့တွေကလည်း COVID-19 အတွက်သူတို့လှုပ်ဆောင်လာရတယ်ရှိတယ်အဲ့ဒီအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ COVID-19 အတွက်လှုပ်ဆောင်ဖို့တရုတ်ပြည်နယ်ဆက်ကနေပြန်လာတဲ့ဒီမြန်မာလူသားရေးအားလုံးကိုအဆင်ပြေစွာနေရာပြန်ချပေးဖို့အတွက်ပူးပေါင်းဆောင်ရွက်ဖို့အတွက်ကတစ်ချက်ပေါ့ဒုတိယအချက်ကတော့ဒီစီထိုးထားတဲ့အဖွဲ့အစည်းနဲ့ဆိုရင်လည်းဒီ COVID-19 ရဲ့အခြေအနေပေါ်မူတည်ပြီးတော့ကျွန်တော်တို့ကဒီ coordination mechanism ကိုဆက်ပြီးတော့လှုပ်ဆောင်ဖို့အတွက်ဒီထက်ပိုပြီးတော့နှစ်ခုနားလည်မှုတည်ဆောက်ဖို့အတွက်စူးစမ်းရတဲ့ဖြစ်ရတဲ့ခုပေါ့ဘယ်လို့ဆိုဒီ request ကလည်း NCEO ဖွဲ့ရလာတာ哦တတိယအချက်ဒါပေမဲ့တမတော်အနေနဲ့ဆိုစဉ်းစားတာကဘာလဲဆိုကျွန်တော်တို့ဒီမြေမြနာဖြစ်တဲ့ကိစ္စရှိတယ်ပြီးတော့သူ့အနေနဲ့ရခိုင်ပြည်နယ်မှာလည်း ongoing issue ရလည်းရှိနေတယ်အဲ့ဒီအတွက်သူ့အနေနဲ့ကတော့ဒီterrorism လို့သတ်မှတ်ထားတဲ့အဖွဲ့တွေကိုနားမထောင်ဘူးဆိုတဲ့အတွက်သူကတော့ဒီလက်ရှိဖြစ်နေတဲ့ရခိုင်ပြည်နယ်အရေးအရောဆက်ပြီးတော့တွားမယ်ဆိုပုံစံမျိုးပေါ့ဒီတော့၃ဘိုင်းပေါ့ဒီဟိုလက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းသူပူးပေါင်းမှုအတွက်လမ်းစာတစ်ခုဖွင့်လိုက်တယ် coordination အတွက်လက်မှတ်ထိုးထားတဲ့အဖွဲ့လည်းပုံနည်းစာကိုတည်ဆောက်မယ်ဒီချိန်ထဲမှာပဲလက်ရှိရှိနေတဲ့ပုံမှန်လုံခြုံရေးစနစ်ကိုလည်းဆက်ပြီးတော့တိုးမြှင့်သွားမယ်ဆိုတာမျိုးကြောင့်နားရပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစိုင်းထောင်းအောင်လေးနေရောဒီထုတ်ပြန်ချက်ကိုဓမ္မအောင်စုဖတ်တဲ့အချိန်မှာဘယ်လိုနားလည်မိပါသလဲ
အဲ့ပထမဆုံးကျွန်တော်ပြောချင်တာဥမာဒီထုတ်ပြန်ချက်ဒီဘာတွေမထွက်ခင်ကတည်းကအစောပိုင်းကတည်းကစစ်တပ်အနေနဲ့ကတော့ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမှသူအရင်ဆုံးသတိပြုမိတဲ့အဖွဲ့အစည်းဆိုတာအတော့ကျွန်တော်တို့ထင်နေကြကြတွေ့ရတာပေါ့နော်ဥမာဒီဇန်နဝါရီဖေဖော်ဝါရီလောက်ကတည်းကဥမာလွတ်တော်တွေဘာတွေတဲမှာဟိုမတ်စ်တွေဘာတွေတက်ပြီးလောက်တာလို့ဘာလို့တော့ဒါပြောအရင်စလာတော့ဘာပဲပြောတော့ဒါမြန်မာပြည်နဲ့နမိတ်တွဲမှာရှိတဲ့ဒီအဖွဲ့အစည်းတွေ institution တွေထဲမှာဆိုရင်သူကအနိုင်ဆုံးစင်တာဟို
ဒါလုံခြုံရေးအရာရောစစ်မှားရေးအရာမျိုးသားလုံခြုံရေးအရာရောနောက်တစ်ခုကဒီ human security ရပါသူထိခိုက်နိုင်တယ်ဆိုတော့အမြင်မျိုးသားစောပိုင်းနဲ့သူပြင်တာရှိတယ်ဟို coordination တွေပို့ဖွဲ့ဖို့လည်းပါတယ်ဒါပေမဲ့တခုရှိတာတော့ဟိုတော်တော်လေးပေါ့နော်ကုလသမဂ္ဂတို့ဘာလို့မှစီဝေးတွေဘာတွေတရောင်းတွေပြန်လှုပ်ပြီးမှထပ်ဖြစ်လာတဲ့ဟိုအပြည့်ရစေးလို့ဟာမျိုးတော့ဖြစ်တာပေါ့ဒါပေမဲ့မြန်မာပြည်မှာဖြစ်နေတဲ့စီရပရိပခာဒီစီရတို့ဒီအခြေလေပိုင်းတို့မှာဖြစ်တဲ့ပရိပခာတွေတော့မကြီးတော့ညာလဲတို့တော့ဒီအဟာအညောင့်တေးသေးလေးပဲဖြစ်လေကသာဖြစ်လေကသာဥမာနိုင်ငံတကာတည်င်းနေမှာမကြာခဏပေါ်ပြခံရတဲ့ဟာမျိုးလေးတွေဖြစ်နေတော့အဲ့ဒါတွေကြောင့်များဒီလိုနောက်ကျပြီးမှလှုပ်လာကြတော့လေကြာလေနည်းနည်းတော့တန်ရာရှိတယ်ပေါ့နော်အစောပိုင်းတော့သူပြင်တာတော့ပြင်တာပဲပေါ့
ဟုတ်ကဲ့ကိုစိုင်းထော်ရင်ပြောသလိုခုနကနည်းနည်းနောက်ကျသလားဆိုတော့ကိုအမရဒီတင်ညာချက်ကတကယ်ဆိုရင်အတော်စောစောကလေးကထုတ်ပြတဲ့တင်ညာချက်လို့ပြောကြတာတည်းရှိတာပေါ့နော်ကျွန်တော်တို့ဒီပထမဦးဆုံးယောဂကူးစက်တဲ့လူနာတွေ့ပြီးသိမကြခင်ကလေးကပေါ့ဘာလို့လဲဆိုတော့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့လူတွေကြားထဲမှာကိုဗစ် -19 NDN နဲ့ပတ်သက်ပြီးတော့ဘာမှလုပ်နိုင်တာမရှိဘူးကာကွယ်ပေးနေတာမရှိဘူးပညာပေးနေတာမရှိဘူးအင်တာနက်ဖြတ်ထားတာတွေကလည်းရှိတယ်ပေါ့ဆိုတော့ဒီတင်ညာချက်ထွက်လာတာကသိနောက်ကျပြီးတော့မျောလင့်ထားတာထက်များသိပြီးတော့နေလွန်းတယ်လို့ရင်ကြရင်ကောအဲ့ဒီအမြင်ပေါ်မှာကိုအမရတရားဘယ်လိုသဘောရလဲ
အဲကျွန်တော်အနေနဲ့ကတော့ဟို personally အမြင်နဲ့ပေါ့လေကျွန်တော် institution ကိုစားပြီး personally ပြောရရင်တော့ဒီညာချက်ကနောက်ချလာဆိုရင်တော့ဟုတ်တယ်ကျွန်တော်တို့ဟိုဘယ်လဲဆိုလူတော်များမျှော်လင့်ထားတာဒီ A process လောက်မှထားယူမှန်းနဲ့ထားတာပေါ့တလားလောက်တော့နောက်ချတဲ့ပုံစံမျိုးဖြစ်နေတယ်ဒါပေမဲ့အချိန်ထဲမှာပြန်ကြည့်တော့လေအေးတလားလောက်နောက်ချတဲ့အထင်းမှာတက်မတော်ကဒီရခိုင်ပြည်နယ်ကလွဲလို့အရှိတ်ဘက်အချမ်းနဲ့ဒီဟို champion နဲ့ဘက်အချမ်းမှာသူကတက်နိုင်တယ်လောက်ကိုဒီနေ့လုတ်တယ်ဆိုရက်အပိုင်းနဲ့ကျွန်တော်ပြန်ပြီးမြင်ရတာလည်းရှိတယ်ဒီတော့သူ့အနေနဲ့ကဒီကြီးညာချက်ဒီတက်မတော်ကပုံမှန်အဖြစ်ပေါ့လေသူရဲ့လုံလုံလို့ဆိုရင်ညာသူဒီကြီးညာချက်တစ်ခုကိုထုတ်မယ်ဆိုသူ net coordination အများကြီးလုပ်ရတာရှိတယ်စတန်နေရောနေလုံးနေရောအစိုးရနေရောအကုန်လုပ်ရတာရှိတဲ့အတွက်သူ့အနေနဲ့တောင်းအချင်းယူရလို့ကျွန်တော်ကထင်တယ်ပြီးတော့ဒီကြီးညာချက်မထွက်ခင်ရှေ့မှာလည်းကျွန်တော်တို့ဒီပို့ NRPCP NRPC နဲ့သူရဲ့စကားရေးအချင်းချင်းပြောတာရဲ့ NCS ဒီနဲ့ညီတာလည်းရှိတဲ့အတွက်ကျွန်တော်အနေနဲ့အဲ့ဒီဟာတွေကိုအချင်းယူလို့အနေနဲ့နောက်ကျသွားပတ်ကြံလဲခံသွားတယ်ဖြစ်တိုင်းရတယ်ဖြစ်နေတော့ဒါကြီးကအာရုံစိုက်နိုင်လို့ပြောမှာမြန်မာဒါပေမဲ့ကျွန်တော် personally အမြင်နဲ့ပြောရရင်တော့ဒီတစ်ချက်နောက်ကျလာနောက်ကျတယ်ဒါပေမဲ့နောက်ကျရဲဆိုရင်လည်းနောက်ဒါကြီးညာကြီးမှပုံပေါင်းဆောင်ဒါလားဆိုလည်းမဟုတ်ပြန်လို့အရှိမသူပုံပေါင်းဆောင်ရတဲ့ဟာတွေလည်းကျွန်တော်တွေ့ရရလည်းရှိရယ်အခက်ခဲတွေ့ရရလည်းရှိတယ်ပေါ့ဒီတော့ဟိုအနည်းဆုံးတော့ကြီးညာချက်ထွက်လိုက်ခြင်းဟာဒီလုပ်ငန်းဆောင်တာကိုလှုပ်ဆောင်ဖို့အတွက် formalize ဖြစ်သွားရလို့ကျွန်တော်ကယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစိုင်းထော်လို့အနေနဲ့ရောနောက်ကြရတယ်လို့ယူဆသလားဒါနောက်ပြီးတော့မျောလင့်ထားတာထဲပို့ပြီးတော့နဲတယ်လို့များယူဆသလ
ားအဲရေဘူးကအားဖြစ်တော့ဗျာဥမာကျွန်တော်တိုင်းပြည်လို့ခွဲခွဲအပြားပြားဖြစ်နေတဲ့တိုင်းပြည်မှာရေဘူးကဘုံအလုတ်တွဲလုံနိုင်တဲ့ဟာတစ်ခုပေါ်လာတာဆိုတော့ဒါကောင်းတဲ့လက္ခဏာလို့ပြောလို့ရတာပေါ့နော်ထို့တော့ညာလဲဥမာဟိုတချို့ဟာလေးတွေကတော့ဟိုနောက်ကျတာရှိတယ်အစောပိုင်းမှာသူတို့ coordination တွေပါတယ်ဒီမှာတိုင်းနာတွေဓာတ်တွေမှာစူးစမ်းတာတွေပါတယ်ရှိရတဲ့ပုံမှန်လဲဟိုတိတိပပဟာမျိုးတွေသိပ်မတွေ့အောင်တချို့နေရာတွေမှာဗျာဥမာကျွန်တော်တို့စမ်းကြည့်ဖက်မှာဆိုရင်ဟို RCSS တို့ပါတို့ဒီပညာပေးလုပ်ငန်းတွေပါတယ်လုပ်တဲ့ဟာတွေရှိတယ်သူတို့လည်းဥမာထိုင်းရနေလူတွေအများကြီးပြန်လာတော့ quarantine တွေပါတယ်လုပ်တဲ့ဟာတွေပါတယ်ရှိတယ်အဲ့ဒါမျိုးတွေဝင်တားတဲ့ဟာတို့ပါတော့အစောပိုင်းကလည်းဖြစ်တာလည်းရှိတယ်ပေါ့နော်ဒီ KNU ဖက်မှာဖြစ်တာတော့ဒါအဲ့ဒါဟိုပုပ်ကူရေးတွေပါလေဆိုင်မလားအောက်တက်နေတဲ့ဆိုင်မလားတော့မသိဘူးဒါမျိုးလေးတွေလည်းရှိတယ်နောက်တစ်ခုကဒီနေရာမှာကျွန်တော်တို့ဟိုပြောကြတာဥမာတမ်မတော်ကျဲကျဲလေးဒီဟာတွေကတာဝန်ရှိတာတော့မဟုတ်ဘူးပေါ့နော်အဓိက major player ထဲမှာအစိုးရလည်းပါတာပေါ့ဒါတနိုင်ငံလုံးနဲ့ဆိုင်နေဟိုကိစ္စလည်းဖြစ်နေတော့ဥမာအစိုးရဆိုရင်လည်းဟိုအစောပိုင်းကလေးကသမရယုံတို့ဘာလို့ကနေ EAO တွေကိုဟိုဒါတွေလည်းတတ်နိုင်ကြများဒီ COVID-19 ကာကွယ်ရေးတွေပညာရေးပြည်ရတာကညာလုံကြပါလို့ဘာလို့ညွန်ကြတာရှိတယ်ဒါပေမဲ့တကယ်တော့လက်တွေ့မှာဥမာအဖြစ်ပြားရှားလေပိုင်းတို့ဘာလို့မှဆိုရင်သူတို့ဟိုသွားပြီးဆေးရုံတွေဘာတွေကိုတန်ရလူနာတွေဘာတွေသွားဖို့တယ်ဆိုရင်ဒီရှမ်းပြည်တိုတက်ရေးပါတီတို့ဘာလို့လဲဖို့တယ်ဆိုဆေးရုံတွေကလက်မခံဒါမျိုးလေးတွေလည်းရှိတယ်ပေါ့ဒါပေမဲ့ဟိုအစောပိုင်းလဲမှာတော့ဒီကိုအမရတီဟာပြောလို့လုံးဝမရှိတာတော့မဟုတ်နည်းနည်းပါးပါးရှိတယ်ဒါပေမဲ့တစ်ဖက်မှာလဲသူတို့ကဟိုဒီ COVID-19 ကိုဟိုအတုံးချာရင်တော့တစ်ဖက်တစ်ဖက်လုံးကြမလားဆိုတော့တန်ရမျိုးတွေလည်းပြန်လာရှိတာတွေ့ရတာပေါ့နော်နေရာတွေရွှေ့တာတော့ပါတော့ဒါမျိုးလေးလည်းရှိတယ်ဒါပေမဲ့ ရခိုင်လို့ဟာပြောကြတော့ပြောကြတာဖြစ်တာပေါ့
ကိုဗစ် -19 တွေ့တဲ့ညကျွန်တော်ရခိုင်ကိစ္စကိုအခုဆက်ပြောလိုက်ကြရအောင်ဟိုတခါတည်းသူများသွားမှာဆိုလို့ဆိုတော့ကိုမနာအခုကြေညာချက်ကသူကအပြည့်ရတယ်ဒါပေမဲ့ခုနအစောပိုင်းကိုမနာပြောရတဲ့ထင်မှလည်းပါတယ်ဒီအကျန်းဖက်သမားတွေအကျန်းဖက်ဝါဒီတွေဆိုပြီးတော့တတ်မှတ်ထားတဲ့ကြီးညာထားတဲ့အဖွဲ့ပြီးလှုပ်ရှားနေတဲ့နေရာမျိုးပါအောင်ဆိုတော့ရှင်းရှင်းလေးပြောရရင်တော့ကျွန်တော်တို့အဓိကရခိုင်နဲ့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကတိုက်ပွဲဖြစ်နေတဲ့နေရာမျိုးမပါဘူးပေါ့နော်အဲ့ဒီနေရာတွေမှာတော့မရက်ဘူးတိုက်ဆာချင်းဆက်တိုက်မယ်ဖြစ်ဆာချင်းဆက်ဖြစ်မယ်ဆိုတဲ့ပေါ့ဖြစ်တော့ဒီထုတ်ပြန်ချက်ကနေစဉ်လိုတိုက်ပွဲဖြစ်နေတဲ့နေရာမပါဘူးဆိုတော့ဒီအပြည့်ရဲ့ကြီးညာချက်ဒီကုလသမဂ္ဂအတွင်းဝန်ချုပ်အပါဝင်နိုင်ငံတကာကတောင်းဆိုနေတဲ့တောင်းဆိုထားတဲ့အပြစ်ခံရစေလို့ပြောလို့ရပါမလားကိုမလား
အဲတခုရှိတာဒီလိုခင်ဗျအဲ့ဒါလေကုလသမဂ္ဂလေတောင်းဆိုထားတဲ့ဒီအပြစ်ဆွဲဟာလေသူကညာတော့အားဖြင့်ဒီနိုင်ငံတိုင်းကိုသူတောင်းဆိုထားပါဘို့လေဒါပေမဲ့တချို့ဒေသတွေမဟုတ်ဘူးဗျာလစ်ဗီးယားမှာဆိုကြုံလက်ရှိတိုက်ပွဲတွေလည်းဆက်ဖြစ်တယ်ဒီအဲ့သူရဲ့လစ်ဗီးယားစုရရဲ့မူဝါဒကလည်းဒါ terrorism ဆိုလို့ရှိရင်တော့ဆက်တိုက်နေပေါ့ကျွန်တော်တို့ရန်ရန်မြန်မာဆိုလည်းအခုဖြစ်နေရရှိရယ်ပြီးလို့ရှိရင်ကျွန်တော်ဆီးရီးယားမှာလည်းကျွန်တော်ဆီးရီးယားတောင်ပိုင်းမှာလည်းဖြတ်ဆက်ပြီးတိုက်ပွဲတွေဖြစ်နေရလည်းရှိရယ်ချစ်ရယ်ဆိုတော့တပတ်တစ်ချက်ကကုလသမဂ္ဂကတော့သူ့ရဲ့ပုံမှန်အတိုင်းမှာတိုက်ပွဲရကြပါလို့ပြောပေမဲ့ဒီတက်တီနဲ့အစိုးရရဲ့နိုင်ငံတကာမှာရုံးမှာနိုင်ငံမှာတော့တွေးရပါလဲဆိုကိုယ့်ရဲ့ dialogue partner နဲ့ဆိုရင်တော့ရက်ဖို့ရနိုင်ပြီမဲ့သူ terrorism လို့သတ်မှတ်ထားတဲ့အဖွဲ့အစည်းရယ်ဆိုရင်တော့စပီတိုက်ဆာရှင်တိုက်မှာပဲဆိုရဲမူကလည်းရှိနေတော့ဒီဟာတော့ဟိုပြီးတော့နောက်တစ်ခုကပါလဲဆိုကိုဗစ်ကြီးကဒီခဏလေးလည်းမဟုတ်ဘူးသူကဒီနှစ်ပေါင်းနှစ်ရှည်များစွာကြာဦးမှာအနည်းဆုံးတော့ကျွန်တော် society မှာကျွန်တော်တို့ device ရှင်ဆက်ရှိနေဦးမှာအနည်းနဲ့အများတော့ပြီးတော့သူ့အနေနဲ့ကဒါ security concern အနည်းနဲ့ကတော့ short စရာမရှိဆိုတဲ့ဟာမျိုးနဲ့ဟိုတုံ့တက်ကြတော့ဒီမှာနိုင်ငံလည်းမဟုတ်ဘူးနိုင်ငံတိုင်းမှာလည်းရှိနေတော့ကျွန်တော်တို့ဆူဆပါတယ်ခင်ဗျဟ
ုတ်ကဲ့ကိုဦးဆိုင်ထောင်းလေးနေနဲ့ရောယူဆာကတကယ်တမ်းဖြစ်တဲ့အပြစ်ခတ်ရစေမျိုးဟုတ်တယ်လို့ပြောနိုင်ပါလားကိုဆိုင်ထောင်းလေးပါဘယ်လိုမြင်လဲ
အဲကျွန်တော်အနေနဲ့ကတော့ဥမာမြန်မာလိုအတွေ့အကြုံပြောင်းမဲ့နိုင်ငံတစ်ခုအနေနဲ့ကတော့ဥမာလစ်ဗျားတို့ယီမန်တို့ဆီးရီးယားတို့လိုတကယ်ဟို face state ဖြစ်နေတဲ့တိုင်းပြည်တွေနဲ့တွားမနိုင်တယ်ပေါ့နော်မြန်မာအမှန်တော့ဘာပြောပြောဟိုသူ central power တစ်ခုခုရှိတဲ့ဟိုအစိုးရလိုဟာမျိုးလေးလည်းရှိနေတယ်ဒီပေါ်မှာနိုင်ငံတည်ငြိမ်ရင်းနဲ့တွားမယ်ဆိုတဲ့အမြင်မျိုးပေါ့ဟိုအမျိုးသားအချိုးစည်းဝါးရဒီအချိန်မှာပြိပခါတွေထိန်းတယ်ထိန်းပြီးမှအားလုံးဝိုင်းလို့ကြတယ်ဆိုတော့အမြင်ပြောပိုတက်နေော်များလို့တော့ကျွန်တော်စဉ်းစားမိတယ်ပေါ့နော်ဟိုဟူတီတို့ဘာလို့ဖြစ်နေတဲ့ဟာဒီယီမန်တို့ဘာလို့ဖြစ်နေတယ်ဆိုတာတော့တကယ်ဟိုဘိုဆိုးရအုပ်ချုပ်ရေးတွေဘာလဲမရှိတော့ဘူးအကုန်လုံးတော်တော်လေးလေးပြင်းပြင်းထန်ထန်ဖြစ်တဲ့ဟာမျိုးပေါ့နော်ဆီးရီးယားတို့ဘာလို့ဆိုလဲဆိုတော့အဲ့တော့ကျွန်တော်တို့ပြမေးကြရှိတာတော့ဥမာအဖြစ်အမျိုးသားလုံခြုံရေးတို့ဒီအမျိုးသားချိုးစည်းဝါးတို့ဆိုတဲ့ဟာမျိုးတွေကဟိုဟာစသည်ဘိုမာပါဝါခိုင်ထားတဲ့လူတွေကဟိုဘလို့အထိပ္ပယ်ဖွင့်ဆိုလဲပေါ့ဗျာဥမာအဖြစ်ပြောရမယ်ဆိုရင်မြန်မာပြည်မှာဟို terrorism တို့ဘာလို့လဲတတ်မှတ်တာတော့တတ်မှတ်တာပေါ့ယနေ့အချိန်ဒီဟိုဘယ်တိုင်းရင်းသားတပုံမှာဟိုခွဲထွက်ရေးတို့ဘာလို့ပြောတာလဲကျွန်တော်တခါမှလည်းမကြဘူးလေပေါ့နော
်ဟုတ်ကဲ့ဒါမဲ့ကိုယ်ကတော့ဆိုတော့ခွဲထွက်ရေးမကြဘူးဆိုမှလည်းအေအေကသူက confederate ဆိုတာအစလောက်ထိပြောမှုတာတော့ရှိတယ်နော
်ဟုတ်ဟုတ်ကဲ့အဲ့ဒါတော့မှန်ပါတယ်
ကိုဘရာဒီတော့အခုကြီးညာချက်ကโอเคဒီ covid 19အတွက်အဓိကလို့သုံးသပ်ကြရဲဆိုတဲ့အခါကျတော့တကယ်ကြီးညာချက်ထဲမှာကကျွန်တော်တို့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်နေရာတွေမပါဘူးဆိုတော့အဲ့ဒီဘက်မှာကျတော့ဒီ covid 19ကာကွယ်ရေးအတွက်လုံးဝလုံနိုင်မဲ့အခြေအနေမဖြစ်ဘူးလို့ပြောလို့ရပါဘူးတော့
ဟုတ်ရတာပေါ့ကွာသူတို့ဘယ်လိုလဲဆိုတော့ COVID-19 ကောက်ကူဖို့စာအဓိကကျွန်တော်တို့ကဒီလူတွေကို immobilize ဆိုရထားဖို့ရောပြီးတော့ဒီ tense ဆိုအဓိကတော့လက်ရှိကျွန်တော်ဘာလို့ကုရမလဲမသိဘူးဘယ်လိုကုသမလဲမသိသေးဘူးဆိုတော့ကျွန်တော်အတက်နိုင်ဆုံးဒီငင်းငင်းချမ်းချမ်းနဲ့ရထားဖို့နဲ့ဒီတကွေ tension ကိုအခြေပြီးပြောနေရတော့ဒီလိုမျိုးတိုက်ပွဲတွေဖြစ်နေတော့ဘယ်နဲ့နီးနေမှာ COVID-19 အတွက်ကိုဟိုဖြစ်နိုင်ဘူးပြီးတော့တစ်ခါမှလည်းကျွန်တော်ပြန်စဉ်းစားမှာကျွန်တော် COVID-19 အတွက်တနိုင်ဆုံးဆုံးရတဲ့အရေးအတွက်ကကျွန်တော်ရခိုင်မှာဆုံးဟဲ့တော့ဘယ်လိုပြောရမလဲဒီ3လတည်းဆုံးရတဲ့အရေးအတွက်နဲ့ရှင်းပြလို့ရှိရင်ကျွန်တော်ကဟို
တော်တော်ကြီးနေပါတယ်ဒ
ီကျန်တဲ့ 1-2 ချက်တော့ဖြစ်နေတာ
ဟုတ်တယ
်အဟိုဆုံးထွက်တော့ပဲဖြစ်နေတာဆိုတော့တကယ်တော့ရခိုင်ပြည်မှာဖြစ်နေတဲ့ဟာသူက COVID-19 ရဲ့ရန်ကိုသူကတွေးဖို့မတွေးနိုင်ဘူးဆိုတဲ့အခြေအနေလို့ကျွန်တော်ဟာပြောလို့ရပါတယ်ခင်ဗ
ျဟုတ်တယ်ရခိုင်မှာရှင်းမှာတွေးပြနေကြတဲ့လူတွေကြားခုနလိုနေတူကတိုက်ပွဲဖြစ်ပြီးတော့ဟလာအသက်ဆုံးဆုံးကြရတာဒါအရဒီလူတွေကြားထဲမှာတော့ဟိုဒီကိုရိုနာဗိုင်းရပ်စ်ဆိုတဲ့ကိစ္စကသူတို့အတွက်ကပထမဦးစားပေးပြီးတော့ကြောက်ရမယ့်အန္တရာယ်ကိုဖြစ်မနေတော့ဘူးဆိုတော့ကိုယ်ဆိုင်ထောက်အောင်လေအဲ့ဒီအခြေအနေကိုရောဘယ်လိုဖြေရှင်းနိုင်မလဲ
အဓိကတော့တခါလေတော့ဥမာဆိုရတော့ဗျာဥမာ IDB camp တို့ဘာလို့တော့သူဘယ်လိုအကူအညီပေးရတော့ဒီဘယ်လိုပညာပေးရဆိုတဲ့ဟာမျိုးတွေတော့ဒီ အစိုးရသတင်းစာတွေထဲမှာပြရတာတော့တွေ့ရတာပေါ့နော်ဒါပေမဲ့ဥမာသုံးသပ်တိုင်းအဲ့ဒီဟာတွေကတကယ်တမ်းဟိုကပ်နေတဲ့ရောက်မရောက်တို့နောက်တစ်ခုကသူတို့ကနောက်တစ်ချက်ကဘာလဲဆိုဒီလိုအင်တာနက်တွေဘာတွေဖြတ်ထားတဲ့အချိန်မှာတကယ်ပညာပေးရေးတွေစစ်စစ်မြတ်မြတ်လုံနိုင်မလုံနိုင်ဆိုတဲ့အချက်ကတော့တော်တော်လေးဟိုမေးခွန်းထုတ်ပြအခြေအနေမျိုးရှိတာပေါ့နော်နောက်တစ်ခုကနေနေမကောင်းလို့တွားရေးလာရေးခက်တာအဆောက်ပေါ့လေတခြားပုံနေနေရလဲအများကြီးပါဒီလိုပြဿနာတွေကတော့ဥမာကနေလို့ပြောလိုက်ရင်အများစုကလက်တလောဖြစ်နေတဲ့ဒီရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ကိုမြင်ကြပြီမယ်တခြားနေရာတွေမှာလည်းထုံကြီးလကောင်းပဲဟို
ဒါပေါ့အများကြ
ီးတကယ်ပညာပေးလောက်တဲ့ဟာတွေဘာတွေကြီးရောက်လာမရောက်လားဆိုတာတော်တော်လေးမေးခွန်းထုတ်ကြရှိအခြေအနေမျိုးရှိတယ်ပေါ့နော်ဥမာတိုင်းရင်းသားဘာသာတွေနဲ့ထုတ်မထုတ်တို့ဘာလို့
ဆိုတိုင်းရင်းသားဘာသာတွေနဲ့တော့ဒီတက်မိုက်ဦးကြီးတနာကFacebook မှာတော့ကျွန်တော်တိုင်းနာဘာသာရေးနဲ့ကိုဗစ် -19 ကာကွယ်ရေးလိုက်နာဖို့ဆိုတော့ဘာသာရေးနဲ့ထုတ်တော့တွေ့ရောတွေ့ရဒါပေမဲ့ဘလောက်ကျကျပြန့်ပြန့်အဲ့ဒီနေရာကိုရောက်တယ်လဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဆိုတော့
အဲ့တော့မသိဘူ
းဟုတ်ကဲ့ဆိုတော့ကိုအမနာအခုအချိန်ကြီးကဒါဆိုရင်ဒီ data တွေအခုထွက်ပြေးနေရတဲ့လူတွေဟာလာအဲ့ဒီလူတွေဂျားထဲမှာကိုဗစ် -19 အန်တီရကရောကိုအမနာအနေနဲ့ဆိုရင်ဘလောက်စိုးရင်စရာကောင်းတယ်လို့မြင်လဲ
အော်ပထမတစ်ခုကကျွန်တော်တို့ကဟိုမသိနိုင်ဘူးမသိနိုင်ဘူးဆိုတော့ပြန်လည်းပြောရင်အဲ့ဒီ data တွေကျွန်တော်အခုကျွန်တော်ဂျိုကုန်းရက်ွက်ထဲမှာတော့မှကျွန်တော်ကတကယ်ဘယ်နှယောက်ရှိလဲဆိုတော့ကျွန်တော်မသိဘူးဘယ်လိုဆိုလဲရှိအစိုးရရဲ့ COVID-19 ပေါ့ဒီစစ်ဆေးရဲ့ပုံစံမျိုးပါသူတို့ဒီထိဆက်တဲ့လူဟာတစ်ဆင့်ကျွန်တော်တို့စစ်ဝါတာဟိုကျွန်တော်တို့ဟို research နဲ့ဆိုရင် selection bias အစားရဖြစ်နေတာ哦တော်အဲ့ဒီ data မှာရှိရင်လည်းရှိမယ်မရှိရင်လည်းမရှိဘူးဒါပေမဲ့ data တစ်ခုကတော့ဘာလဲဆိုအစိုးရအနေနဲ့လက်ရှိပုံစံနဲ့ဆက်ရတာလည်းသူရဲ့ဒီအစိုးရ healthcare system ဒီမှာလူကြုံမကြလာအောင်ဟိုမှာအလုံးကဟိုစစ်အလုံးကိုတက်နိုင်တော့အများကြီး1ဆိုဆက်လိုက်လို့လူကြုံကြလာလို့ရှိရင် healthcare system ကပျောက်သွားမှာ哦မပြအဲ့လိုပုံမကြလာအောင်သူကဖြည်းဖြည်းချင်းသွားပုံနဲ့ရတယ်ပေါ့ဒီတော့ဟိုအဲ့ဒီ data မှာတော့ COVID-19 ရှိမရှိဆိုတာကျွန်တော်ပြောတာခက်တယ်ကျန်ကူမှာဘယ်လောက်ထိရှိနေတယ်အောင်ပြောဖို့လည်းအတော်ခက်တယ်ဒါတော့ဒီတော့ကျွန်တော်အနေနဲ့တော့အများကြီးမသိနိုင်ဘူးဒါပေမဲ့အဲ့ဒီ data မှာရှိရလူတွေကလည်းထဲပြောလို့ရှိရင်ကျွန်တော်ကအင်တာနက်ဖြတ်ထောက်ထားတာနဲ့သတင်းအမှောင်ချထားတာနဲ့ဖြစ်ရတာရှိရတော့သူအနေနဲ့ဒီ COVID-19 ရဲ့ risk ကဘယ်လောက်ရှိလဲမရှိလဲဆိုတာသူတို့အနေနဲ့ကလည်းအတော်လေးကိုစဉ်းစားဖို့ခက်တယ်ဗျထဲပြောရင်ဗျဟိုလက်စေးပါပြောနေရင်ပဲအဲ့ဒီ data မှာတောက်ဖို့ရောမှန်းနေနေဖြစ်နေတာဟုတ်ဒီ IDP campus show မှာဒီတော့တကိစ္စမျိုးဆိုတော့တော့ကဟို it's a very superficial thing ဖြစ်နေတာပေါ့
ဟုတ်တယ်ကိုဆိုင်ထုတ်အောင်လို့ရောအဲ့ဒီပုံမှာဘလို့ဘလောက်ဆိုရကောင်းတယ်လို့မြင်တယ
်ဒီပေါ်ခုနကပြောလို့ပါပဲတကယ်တော့ဥပမာရခိုင်တို့ဘာလို့ဆိုရင်လဲသူပင်လယ်တွေပိုင်းနဲ့ဒါနီးတာဒီလိုချင်းတွေတို့ရေချိုးစားတဲ့နေရာတွေပါတယ်လဲအများကြီးရှိတော့သူတို့လက်ဆေးဖို့တို့ဘာလို့လို့ဟာမျိုးတွေလဲဖြစ်နိုင်တယ်တချို့အတွင်းပိုင်းနေရာတွေကတော့အင်တာနက်ဖြတ်တာတို့ဒီသတင်းအချက်လက်တွေဖြတ်ထားတာတို့ဘာလို့လဲသူတို့တွတ်သူတော်တော်လေးတော့ဟိုတခါတခါကျရင်ဟိုမသိရင်ဥပမာကျွန်တော်အမြင်ရပြောရင်မသိနားမလဲတာပို့ပြီးကြောက်ဖို့ကောင်းလားလို့ယူဆတော့ပေါ့နော်ဟိုဖြစ်သွားရင်လည်းအသေးတယ်မလ
ား
ကျိုးတဲ့ကောက်ကွဲတာမျိုးဘာမျိုးမဖြစ်နိုင်မနဲ့အချိန်မီတားတာမျိုးမဖြစ်နိုင်မနဲ့နောက်တစ်ခုကကွာတာဥမာရခိုင်တို့ချင်းတို့ကကန့်နေရကျွန်တော်တို့ဒီရှမ်းမြောက်တို့ကချင်တို့ဘက်ကကန့်နေလောက်စီမံခန့်ခွဲမှုတို့ဘာလို့
အဲ့တော့မရှိဘ
ူးအကောင်းပုံမရဘူးဟုတ်ကဲ့
အကောင်းပုံကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းဆိုရင်တချို့နေရာတွေမှာဆိုရင်ဥမာဆိုကြပါစို့ရတိတောင်ဘက်မှာလွတ်တော်အမတ်တွေကဟလာဟိုစကန်းဆောက်ဖို့လုပ်တယ်အစိုးရတားတယ
်ဟုတ်ကဲ့
ကွန်ပျူတာကြောင့်ဆောက်ဆိုတဲ့ဟာမျိုးဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါမျိုးတွေ
ကျွန်တော်တို့တရင်တွေထွက်နေတာကစန္ဒရိတ်ခါတွေကဟလာပြတ်တလောက်ဖြစ်နေစန္ဒရိတ်ခါစားကြရတော့မှမရှိဘူးဆိုမှတော့ဘယ်ကိုဗစ်ကိုသူတို့သွားတွေးနိုင်ကြမှာလဲညာနော
်ဟုတ်ကဲ့အဲ့ဒီဘောမျိုးတော့ရှိတာပါလေ
ဆိုတော့အခုကတော့ဩဂုတ်လပြီးခဲ့တဲ့နေ့လ10ရက်နေ့ကနေပြီးတော့ဩဂုတ်လ31ရက်နေ့ထိပေါ့ဗျာဆိုတော့နေရာတော်များများမှာအပြေရှားလိုက်တယ်ပေါ့ပြေရလိုက်တယ်ဆိုတာလည်းပဲအဲ့ဒီနေရာဒီမှာလည်းတိုက်ပွဲကအပြည့်ရက်တဲ့အထဲမှာပါတဲ့ဒေတာတွေမှာကတော့တိုက်ပွဲမဖြစ်တဲ့လောက်ရှိနေတဲ့ဒေတာတွေပဲပါတာလို့ကျွန်တော်အဲ့လိုနားလည်ရမှာပေါ့ကိုဗျာဟမ
်စီးရင်စနစ်ကြီးနော်ဟုတ်တာပေါ့ကိုဒီတော့တိုက်ပွဲမဖြစ်တဲ့လောက်ဟိုနှီးပါပေါ့ဒါပေမဲ့တချို့တော့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်မျိုးနယ်မှာတော့ဒီထက်ပိုပြီး impact ပုံများမှာပေါ့ဒီဥမာကုတ်ခိုင်တဝိုက်ပေါ့ဒီ moment တဝိုက်မှာတော့တိုက်ပွဲကြီးတွေကတော့ကြာသွားနိုင်လို့ကျွန်တော်ကမှန်းထားတာပေါ့လေဒါကလည်းဟိုတက်နေအဲ့ဒီဒေသခံမှာရှိတဲ့တိုင်းသားနဲ့ကိုင်းနေဘယ်လိုမျိုးထိပ်ပြမှုရှိမလဲဆိုအများကြီးမတွေ့တာ哦ကျွန်တော်အရင်တော့ကလည်းကျွန်တော်တို့ဒီလိုမျိုးအပြည့်ရထားပေးမယ်လဲတိုက်ပွဲအရှင်မကြွားလာရကျွန်တော်တို့အရှင်မှာဥပမာရှိခဲ့ပူတာ
哦ဟုတ်ကဲ့ဆိုတော့ကိုစိုက်ထုံးအောင်လေဒီအပြည့်ရထားတယ်ဆိုတဲ့ကာလာအတွင်းမှာနောက်ဆက်တွဲဘယ်လိုဖြစ်နိုင်ကြေးလားလာရှိတယ်လို့မြင်လဲ
ဥပမာအပြည့်ရထားတာတော့ဟုတ်တယ်ဗောဒါရေဘူးအားဖြင့်တော့ဒီတစိုက်တစ်ပိုင်းကိုကြိုးစိုးစရာဖြစ်တယ်ဒါပေမဲ့ကျွန်တော်မြင်တာဒီရက်တဲ့ဟာ စနစ်တကျပေါ့လေတကယ်ဟိုရေရှင်ငင်းညာရေးကိုတွားနိုင်တဲ့လမ်းကားမျိုးကိုတူညီကြတဲ့ဟာမျိုးအကောင့်ထဲပေါ်တာတို့တစ်ဖက်နဲ့တစ်ဖက် ownership ပေးမှ coordination လုပ်တဲ့ဟာမျိုးတို့ဖြစ်ဖို့လိုတာပေါ့နော်တကယ်တော့ဥပမာအရက်ဖက်စစ်ဖက်ဆက်ဆံရေးအရကျကျနဲ့များဒီတိုင်းပြည်တိဆောက်ရေးအရသွားဖို့စဉ်းစားတယ်ဆိုရင်ဒီဟာကို move out တစ်ခုအနေနဲ့တေချာရေးဆွဲပြီးသွားတဲ့ဟာမျိုးဖြစ်တင်တာပေါ့နောက်ဆိုရင်တကူကတော့ဒီလိုပါအပြင်ရက်ထားလဲဆိုရင်မလဲကျွန်တော်တို့အခုတချို့နေရာတွေမှာတွေ့နေရတာပေါ့သူကပြဿနာပါလဲသူအလုံးလက်မဲ့တွေပေါ်လာတယ်တီးနှံနေမဖြစ်ဘူးလူတွေကဝင်ဝင်မရှိဘူးအဲ့တော့ဒီဟိုမှာတိုင်းရင်းသားတက်တွေပါလေဆိုတာလဲဒါဟိုလူတွေဒီမှာအခွန်လေးတွေပါလေတွေရမှာသူတို့ရက်တီးရတဲ့တက်တွေပါလေဖြစ်တော့ဥမာ peace နဲ့ပတ်သက်တဲ့ဒီ supporting လုပ်တဲ့ program လေးတွေပါလေမှာလုပ်ပေးရင်ကောင်းမယ်လို့မြင်တယ်ပေါ့နော
်ဟုတ်ကဲ့ကိုအမရကရောဒီအပြည့်အညံချက်ကနေနောက်ဆက်တွဲဘာတွေဖြစ်လာနိုင်လဲလို့သုံးသပ်လိုက်
အော်ကောင်းတဲ့ဘက်ဆိုရင်တော့ကျွန်တော်တို့ NCSE ဟိုနေကျွန်တော်တို့ဒီ service ပေါ့လေဒီ service providing ပေါ့ဒီ through parallel service providing ကိုကျွန်တော်တို့ပူပေါင်းလေးဆောင်ရနိုင်မှာအကောင့်လေးတစ်ချက်ရှိရဲချိန်မှာပဲဒါကိုအကြောင်းပြုပြီးကျွန်တော်တို့ပြင်မြင်ထားတဲ့ဖွင့်ရင်းနဲ့ပူပေါင်းနိုင်ဖို့အတွက်အခွင့်အလမ်းရှိတာပဲဒါကောင်းတဲ့ချက်ပေါ့ဒါပေမဲ့ကျွန်တော်တို့သိဖို့ကဒီအပြည့်ကာလာပြီးရချင် August မှာပြီးသွားမှာပေါ့ပြီးရင်ကျွန်တော်တို့ကရွေးကောက်ပွဲရာကြီးပြန်လာပြီဒီရွေးကောက်ပွဲရာသီလာပြီဆိုတော့အဲ့ဒီချိန်မှာရောဒီရွေးကောက်ပွဲရာသီလာရင်ရောဘယ်လိုမျိုးဆက်ပြီးရောပြိပခရရပုံမှန်အားဖြင့်သွားမှာလဲဆိုတာမျိုးတစ်ပိုင်းပြန်ရှိလာတာပေါ့ဒီတော့ဒီ3လအတွင်းမှာကကျွန်တော်တို့ကကိုဗစ်ကိုချိန်ပြီးပေါ့ဆိုမဲ့ဒါလုတင်းတလောက်လုံးတစ်ချိန်မှာပဲကျွန်တော်တို့ကဒီရွေးကောက်ပွဲကိုလည်းလုပ်ရင်တော့ဖြစ်ဘယ်လိုလုပ်ကြမလဲဆိုတာမျိုးနင်းတသားနဲ့အတွင်းကူးပြောင်းမှုအတွက်ကိုပူပေါင်းဆောင်ရွက်ဖို့အတွက်လမ်းစာရေးစာပြီးဆွေးနွေးရင်တော့အဆင်ပြေမယ်လို့ထင်ပါတယ်မဟုတ်ရင်တော့ကျွန်တော်တို့ကဒါကြီးကခဏအောင်းပြီးတော့ပြောမှာ resource ဆိုပြမီ grab လုပ်တဲ့အချိန်နဲ့တင်ပြီးတော့အစာကြီးဘဝကလေးပြန်ထွက်လာရင်တော့ဖြစ်ရင်ဒါဟိုပို့ပြီးခတ်မယ်ပေါ့လေဒီ3လပြည့်အခါမှာ
ဟုတ်ကဲ့ဒီအချိန်လေးကပြောရမယ်ဆိုရင်တော့မြန်မာနိုင်ငံအတွက်ကအင်မတန်စိုးရိမ်စရာအကောင်းတဲ့အချိန်တွေတခုလို့ကျွန်တော်တို့ပြောရမှာပါဒါကိုအမြန်ဆုံးဖြည့်ရှင်းပြည့်တဲ့နိုင်ပါစေလို့ပဲကျွန်တော်တို့ဆန္ဒပြုရမှာလည်းဖြစ်ပါတယ်ဆိုတော့ပေါင်းဆွေးနွေးပေးတဲ့ကိုအမရတီဟာကိုဆိုင်ထောင်းအောင်လည်းနှူးစလုံးကို VOA ကိုစားအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဟု
တ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့လည်းကျေးဇူးတင်ပါတယ်ဗျာဟုတ်ကဲ့
အမေရိကန်ချီဆက်စတင်စင်စင်တာရဲ့သူတည်တည်တူဖြစ်သူကိုမရတီဟာပြည်တော်စုအင်စတီကျူကသူတည်တည်တူဖြစ်သူကိုဆိုင်ထွန်းအောင်လင်းတို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ COVID-19 အရေးပေါ်အခြေအနေကြောင့်ကျွန်တော်တို့ VOE စီစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအရင်ထုတ်လွှင့်နေကြအင်္ဂါညတရက်လီတိုင်းအစီအစဉ်နေရာမှာအသာထုတ်ထုတ်လွှင့်နေတာပါ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ပရှားမြန်မာပြည်ခရီး24နိုင်အတွင်းကိုရိုနာဗိုင်းရပ်စ်ကူးခံထားသူ11,000နီးပါးဆစ်ဆီတွေ့ရှိခဲ့တာကြောင့်ကူးစက်မှုပေါင်း23,000ကျော်သွားပါပြီ။ဒီအရေအတွက်ဟာအမေရိကန်ပြည်ရင်ကမ္ဘာမှာ COVID-19 လူနာဒုတိယအများဆုံးလည်းဖြစ်ပါတယ်။ရောဂါပိုးဆစ်ဆီမှုပေါင်း 5.8 တန်းကျော်လောက်ထားတဲ့ရုရှားနိုင်ငံမှာသေဆုံးသူနောက်ထပ်109ယောက်တိုးလာတဲ့အတွက်စုစုပေါင်း 2,100 ကျော်ရှိပါတယ်။ကယောဂါနဲ့ဆက်ပြီးတော့ရင်ဆိုင်နေရပေမဲ့လည်းရုရှားအမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာအသွားလာကန့်သတ်မှုတွေလျှော့ချပြီးတော့လုပ်ငန်းတွေပုံမှန်ပြန်လည်ပန်းနိုင်အောင်ပြင်ဆင်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပေါင်းမှုထိန်းချုပ်ရေးကန့်သတ်ချက်တွေကိုအစောတလင်းဖိလျှော့ပေးလိုက်မှာကိုသူ့အနေနဲ့ဆိုရင်ကြောင့်ဒီကနေ့လွှတ်တော်မှာထွက်ဆိုရမှာပြောဆိုမယ်လို့အမေရိကန်ထိပ်တန်းကျန်းမာရေးအရာရှိသောက်သားအန်တိုနီဖောက်ချီကပြောလိုက်ပါတယ်။ကန့်သတ်မှုတွေဖိလျှော့ပေးတဲ့နေရာမှာသမ္မတအင်ဖီရိုရဲ့အဆင့်30%ပါဆစ်ဆေးဆောင်ရမယ့်အကြံပြုချက်တွေကိုမလိုက်နာဘူးဆိုရင်နိုင်ငံတော်ဝန်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုအတော်များများဖြစ်လာနိုင်ကြောင်းလွှတ်တော်ကော်မတီကိုပြောကြားသွားမယ်လို့ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းပညာရှင်ဒေါက်တာဖောက်ချီကနယူးယောက်တိုင်းသတင်းစာနဲ့တွေ့ဆုံမင်းညာခါမှာပြောဆိုလိုက်တာပါပေါ်နကျော်မြို့နယ်ကျောက်ဆိတ်ကြီးရွာကနေစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့အမျိုးသား၅ဦးကိုစစ်ရေးရင်နဲ့စစ်တွေကိုတွားပို့တဲ့အချိန်တွင်ဥပဒေနဲ့မလျော်ညီတဲ့နီးနဲ့စစ်ဆေးမင်းမြန်ခဲ့တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုစစ်စည်းကမ်းအရအရေးယူဖို့စုံစမ်းစစ်ဆေးနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံအင်တာနက်စာမျက်နှာမှာတင်ထားတဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထုတ်ပြန်ချက်မှာဖော်ပြထားချက်အရအေအကျန်းဖက်တောင်းကျန်းသူတွေနဲ့ပတ်သက်ဆင်နွယ်တယ်လို့ယူဆသူအမျိုးသား၅ဦးကိုထိမ့်သိမ်းပြီးလိုအပ်တဲ့စစ်ဆေးမှုတွေပြုလုပ်နေတယ်ဆိုတာဧပြီလ23ရက်ကသတင်းထုတ်ပြန်ထားပါသေးတယ်။အဲ့ဒီအမျိုးသား၅ဦးကိုထပ်ပြီးတော့စစ်ဆေးဖို့နဲ့တရားဥပဒေအရတရားစွဲဆိုနိုင်ဖို့ဆိုပြီးစစ်တွေကိုပို့တဲ့အချိန်စစ်ရေးရင်ပေါ်မှာအဆောင်အဖြစ်လိုက်သွားတဲ့စစ်သားတချို့ကရှိတ်နဲ့မင်းများနေတာကိုရပ်ယူထားတဲ့ဗီဒီယိုတစ်ခုပြီးခဲ့တဲ့ရက်ပိုင်းကအွန်လိုင်းပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်အဲ့ဒီလိုရှိတ်နဲ့မင်းများသူတွေကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတယ်ဆိုတော့အခုထုတ်ပြန်ချက်ထွက်လာတာပါအွန်လိုင်းပေါ်မှာပြန်နှံ့ထွက်လာတဲ့ဗီဒီယိုတစ်ခုပါဖြစ်ရတဲ့ခုကိုဆန်းစစ်ပြီးတဲ့နောက်တနည်းအားဖြင့်ဒီဖြစ်ရမကန်တဲ့ဆိုတာကိုလက်ခံပြီးကျူးလွန်သူတွေကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတဲ့ဆိုရဲတပ်မတော်ရဲ့အခုလိုထုတ်ပြန်ချက်မျိုးဟာရှက်ရှာပါပါဖြစ်ပါတယ်
ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင်။ကျမမင်္ဂလာပါ။
This program has come to you from the Voice of America, Washington.